Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရ2022ခုနှစ် November လ26ရက်နေ့စနေနေ့မနေ့ဘက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဘက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်။ကျွန်မခင်ဗျာသက်ပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါ။ဒီ Ukraine ကို NATO ကနေပြီးတော့ဆောင်းရာသီအတွက်အကူအညီတွေဖြစ်တင်ပေးသွားမယ်လို့ NATO အကြီးအကဲကကတိပေးလိုက်ပါတယ်။နောက်တရုတ်ကျူဘာပူးပေါင်းဆောင်ရွက်ရေးအတွက်သမရနှုတ်ကဘေကျင်းမှာတွေ့ဆုံဆွေးနွေးကြပါတယ်။တောက်ကြနဲ့ကမ္ဘာဖလားပွဲစဉ်တွေမှာတော့အင်ရှင်ကာတာကစင်နီဂေါကိုရှုံးသွားတဲ့အတွက်ဆက်ပြီးပြန်ခွင့်မရတော့ပါဘူး။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါ။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။
ကမ္ဘာတမှုဧရိယာမှာတရားမဝင်ရှေ့ပြောင်းလို့တမားပေါ်ဆန်းခဲ့တယ်ဆိုပြီးတော့ဒီလာဘကနေပြည်ဝင်ထုတ်ပြန်တာတွေ့ရတယ်ခင်ဗျာတက်မပြည့်သေးလို့တော့မြန်မာခလီးငယ်128ဦးဆိုပြီးတွေ့ရတယ
်မလေးရှားမှာတရားမဝင်အလုပ်သမားတွေကိုဝင်ရောက်ဖမ်းဆီးခဲ့တဲ့အထက်မှာမြန်မာတွေအများစုအဖမ်းခံရပြီးအသက်မပြည့်သေးတဲ့ခလီးတရားကျော်ပါဝင်နေတယ်လို့သိရပါတယ်မကြာမီပဲအပြည့်စုံကတော့ဆင်ရပါမယ်အဲ့ဒီနောက်မှာတော့ကာတာနိုင်ငံမှာကမ္ဘာဖလားပေါ်လုံးပွဲအတွက်ဆောက်လုပ်တဲ့နေရာမှာရွှေပြောင်းအလုပ်သမားတွေထောင်ထဲချီတည်ဆုံးခဲ့ရပါတယ်အဲ့သူတို့ရဲ့ကြံရည်သူမိသားစုတွေဘလို့အခြေအနေမျိုးတွေနဲ့ရင်ဆိုင်နေရပါလဲဒါအပြင်မိုးကောင်ရေရှောင်မှုကြောင့်ကင်ညာနိုင်ငံမှာတောင်းအန်ဒရက်ဆာနေတည်ဆုံးမှုတွေရှိနေပါတယ်အဲ့ဒီလိုသတင်းဆောင်မတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာပါသတင်းဆောင်မတွေအပြီးမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြမှာပါခင်ဗျာ
ယူကရိန်းရဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုရုရှားကနေမစ္စိုင်းတုံးနဲ့တိုက်ခတ်မှုတွေကနေယူကရိန်းပြည်သူတွေဟာဆိုးရွားတဲ့ဆောင်းရာသီကိုရေမီဆန်းနဲ့ရိတ်ခါနဲ့အပူတက်မရဘဲနဲ့ဖြတ်တန်းနေရတာကြောင့်ဥရောပခေါင်းဆောင်တွေဟာယူကရိန်းအတွက်အကူအညီတွေတိုးပေးမယ်လို့ဒီ NATO ရဲ့အကြီးအကဲ Jens Stoltenberg ကတောက်တန်တွေက Brussels မှာပြောကြားခဲ့ပါတယ်။ဒါပြန် NATO ဟာယူကရိန်းဘက်ကနေဆက်ပြီးရက်တည်သွားမှာဖြစ်ပြီးတော့စီးရေးအကူအညီတွေပါပေးနေတယ်လို့ပြောပါတယ်။
So NATO will continue to stand with Ukraine for as long as it takes.
NATO ဟာယူကရိန်းတဲ့ဘလောက်ပဲကြာကြာဆက်ပြီးရပ်တည်သွားမှာဖြစ်တယ်လို့ဘရောမှလည်းပြစ်ပယ်မှာမဟုတ်ကြောင်းနဲ့မဟာမိတ်တွေအနေနဲ့မကြုံစဘူးထူးထူးခြားခြားစီးရဲအကူအညီတွေကိုပါပေးနေတာဖြစ်ကြောင်းပြောသွားတာပါ။ယူကရိန်းမှာတနိုင်ငံလုံးကဒဏ်ပိဆိုင်ရတဲ့ထောက်ဝက်လာရုရှားရဲ့မကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကခန့်မှန်းကြပါတယ်။ရာသီဥတုကလည်းလာမယ့်ရက်ပိုင်းအတွင်းမှာပဲအပူချိန်ဟာ 30 degree Celsius အောက်ကိုကျသွားတော့မယ်။အပြင်မိုးနဲ့နှင်းတွေပါကျဖို့ရှိတယ်လို့လည်းခန့်မှန်းကြတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမှာအရှုံးနဲ့ရင်ဆိုင်နေရတဲ့အတွက်ဒါကိုပိုးပြီးတော့ရက်ဆက်တဲ့နီးနဲ့တုံ့ပြန်နေတာဖြစ်ကြောင်းလည်းနေတို့အကြီးအကဲကပြောပါတယ်။နေတို့ဖွဲ့ဝင်အနိုင်ငံတွေအနေနဲ့ယူကရိန်းအတွက်လောင်စာဆီတွေမီးစက်တွေဆေးဝါးတွေဆောင်းလင်းသုံးပစ္စည်းတွေအပြင်ဒရုန်းဖြတ်ကိရိယာတွေကိုပါပေးပို့နေတယ်လို့ပြောပါတယ်။ဒါပေမဲ့ရုရှားကယူကရိန်းနိုင်ငံတွင်းကဒဏ်ပေးဆိုင်ုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ဒီဆောင်းရာသီအအေးတန်ရင်ဆိုင်ရမယ်ယူကရိန်းအတွက်အကူအညီတွေပို့ပေးမယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံခီယက်ပြည်တော်ကိုတောက်တန်နေမှာတောက်ရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားဝန်ကြီး James Cleverly ကလည်းယူကရိန်းအတွက်လိုအပ်တဲ့နည်းပညာသုံးပစ္စည်းတွေအတွက်ဒေါ်လာတန်60ကူညီမယ်လို့ကြေညာပါတယ်။ Radar အပအဝင်တခြားနည်းပညာသုံးပစ္စည်းတွေဟာယူကရိန်းဒဏ်ပေးလိုင်းတွေကိုပိတ်ခတ်နေတဲ့အီရန်လို့ drone တွေကိုတံပြန်မှုဖြစ်ကြောင်းလည်းပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ခွဲခြားပြိနှိပ်မှုတွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု crimes against humanity မြောက်နိုင်တဲ့အတွက်နိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးတရားဆွဲဆိုသင့်တယ်လို့ကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဗုဒ္ဓဦးနေတော်ကအာကစားကွင်းတစ်ခုထဲမှာယာနဲ့ချီတဲ့လူပိဋ္ဌတ်ရှိမှာလူ12ဦးကိုကျိန်းတန်ပေးရိုက်နှက်ခဲ့တဲ့အထက်မှာအမျိုးသမီး3ဦးပါဝင်ခဲ့တယ်လို့တာလီဘန်တွေကအတည်ပြုခဲ့ပြီးတဲ့နောက်အာဖဂန်ဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့တုန်းကအမျိုးသား10ဦးနဲ့အမျိုးသမီး9ဦးကိုအိမ်တောင်ရေးပေါက်ပြန်မှုခိုးမှုနေအိမ်ကနေထွက်ပြေးမှုစတဲ့ဆွတ်ဆွဲချက်တွေနဲ့ချိန်တန်36ချက်စီအပြစ်ပေးရိုင်းနှက်ခဲ့ပါတယ်။မြို့ရဲ့မြို့လယ်ကောင်မှာရှိတဲ့ဗလီမာတောက်ကြနေဝိပုအပြီးမှာအခုလိုချိန်တန်ပေးခဲ့တာဖြစ်ပြီးလူကြီးတွေပညာရှင်တွေဒေသခံတွေပါဝင်တဲ့ပိတ်သက်ရှိမှရိုင်းနှက်ခဲ့တာဖြစ်ပါတယ်။ ဒီအခြေအနေတွေကိုကြည်ချင်းအဖြစ်တာလီဘန်တွေက1990ကျော်အာဖဂန်ကိုအုပ်စိုးခဲ့စဉ်ကအပြစ်ပေးသလိုပဲပြင်းထန်တဲ့အပြစ်ပေးမှုတွေကိုပြန်လည်ကျင့်သုံးနေတဲ့လက္ခဏာဖြစ်တယ်လို့ကြမ်းကြမ်းသူတွေကပြောဆိုပါရယ်တာလီဘန်တွေကအမျိုးသမီးတွေပေါ်ခွဲခြားမှုဟာကမ္ဘာပေါ်မှာအဆိုးဆုံးဖြစ်ပြီးလူသားတွေကိုစန့်ကျင်တဲ့ရာဇဝတ်မှု crime against humanity မျှောက်နေတယ်လို့ကြမ်းကြမ်းသူတွေကပြောဆိုပါရယ်2020ခုနှစ်ဩဂုတ်လတာလီဘန်တွေပြန်လည်သိမ်းပိုက်ခဲ့ပြီးအစိုးပိုင်းမှာအမျိုးသမီးနဲ့လူနည်းစုအခွင့်အရေးတွေအတွက်ပျော်ပြောင်းတဲ့သဘောထားနဲ့လှုပ်ဆောင်မယ်လို့ကတိပြုခဲ့ပေမဲ့နောက်ပိုင်းမှာအစ္စလာမစ်ရှာရီယာဥပဒေနဲ့အညီဆိုကာအမျိုးသမီးနဲ့လူနည်းစုအခွင့်အရေးတွေအပေါ်မှာဖိနှိပ်ချုပ်ပေါက်တာတွေတင်းကြပ်တာတွေလှုပ်လာခဲ့ပါတယ်
။အီရန်မြောက်ပိုင်းကအီရန်နဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့ Cuts အတိုက်ခံအဖွဲ့တွေဝင်မလာအောင်တားဆီးတဲ့အနေနဲ့အဲ့ဒီဒေသကိုနောက်ထပ်အထူးတပ်ဖွဲ့ဆေးလွတ်ခဲ့တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ရဲ့ကြီးတပ်အကြီးအကဲဗိုလ်တေကြီးမဟာမက်ရခ်ပူးကပြောကြားကြောင်းအီရန်သတင်းဌာန IRNA ကပြောပါတယ်။နယ်စပ်လုံခြုံရေးအတွက်အီရန်အနောက်နဲ့အနောက်မြောက်ပိုင်းကပြည်နယ်တွေကိုတန်ကြပ်ကန်တဲ့အထူးတပ်ဖွဲ့တွေဆေးလွတ်ခဲ့တယ်လို့လည်းပြောပါရယ်။ကတ်ဆက်တိုက်ခံဖွဲ့တွေဟာအီရတ်ကိုထွက်ပြေးခိုလုံပြီးတော့အီရန်နိုင်ငံတွင်းကတနင်္ဂနွေလုံးတိုက်တန်တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေကိုလှုံ့ဆော်နေတယ်လို့အီရန်အစိုးရကဆွတ်ဆွဲတယ်လို့ဒီတိုက်ခံတွေနဲ့အီရန်နိုင်ငံရဲ့ဝင်ရောက်မှုနဲ့လက်နက်ခိုးသွင်းမှုတွေကိုတားဆီးဖို့အတွက်အခုလိုတက်တွေချထားတာဖြစ်ကြောင်းလည်းပြောပါရယ်။ကတ်ဆက်ဖွဲ့တွေကတော့အီရန်အစိုးရရဲ့ဒီဆွတ်ဆွဲမှုတွေကိုညှင်းဆိုပါရယ်။အီရန်နဲ့ဆက်မှအီရန်ကစစ်စခန်းအများအပြားချထားတာဖြစ်ပြီးအလက်နဲ့တာဝန်ချထားတာ10စုနှစ်နဲ့ချီရှိနေပါပြီ။အီရန်မှာစက်တင်ဘာလကအသက်22နှစ်အရွယ်ကတ်ဆက်အမျိုးသမီးငယ်မာရှာအမီနီခေါင်းစည်းပွားဆက်နေတဲ့ကြားမချုပ်မှုနဲ့ဖမ်းခံရစဉ်တေဆုံးခဲ့တဲ့နောက်မချိန်နဲ့တဲ့အီရန်ပြည်သူဆန္ဒပြပွဲတွေနိုင်ငံတော်ဝန်ပေါ်ပေါက်ခဲ့ပြီးဒါ1989 Islamic ဒေါ်လာရင်းနောက်ပိုင်းအီရန်ဘာသာရေးခေါင်းဆောင်တွေကိုအကြီးအမားဆုံးစိန်ခေါ်မှုတစ်ရက်လည်းဖြစ်ခဲ့တာပါ
Twitter လူမှုကွန်ရက်မှာ Premium ဝန်ဆောင်မှုပြန်လည်စတင်မှာဖြစ်ပြီးကန္နာအလိုက်အယောင်တွေနဲ့ခွဲခြားသတ်မှတ်သွားမှာဖြစ်တဲ့အကြောင်းနဲ့လာမယ့်ရက်သက်တစ်ပတ်အတွင်းစတင်မယ်လို့ Twitter ကိုဝယ်ယူခဲ့တဲ့ Billionaire တထေးချီ Elon Musk ကတောက်ကြနေမှာပြောဆိုလိုက်ပါတယ်အပြာရောင်စတင်သတ်မှတ်ထားတဲ့ Premium အကောင့်ဝန်ဆောင်မှုကို Twitter ကအစောပိုင်းတုန်းကရပ်ဆိုင်းထားခဲ့ပါတယ် Elon Musk Twitter ကိုဝယ်ယူခဲ့ပြီးနောက် Premium ဝန်ဆောင်မှုကိုအသုံးပြုလိုပါကတစ်လကို8ဒေါ်လာပေးရမယ်လို့သတ်မှတ်ခဲ့ပါတယ်အပြာရောင်အဆင့် Premium အကောင့်တွေကိုအသုံးပြုသူအများစုကတော့အစိုးရတာဝန်ရှိသူတွေကုမ္ပဏီတွေသတင်းသမားတွေနဲ့အမှုပညာသမားတွေအပါအဝင်ထင်ရှားကျော်ကြားသူတွေများပါတယ်အခုနောက်ဆုံး Premium ဝန်ဆောင်မှုကိုပြင်ဆင်သတ်မှတ်ဖို့စီစဉ်ထားတာကတော့ကုမ္ပဏီတွေအတွက်ရွှေရောင်သတ်မှတ်မှာဖြစ်ပြီးအစိုးရနဲ့အစိုးရတာဝန်ရှိသူတွေအတွက်မိခိုးရောင်တာမှန်မှာဖြစ်ပါတယ်။ထင်ပေါ်ကြော်ကြားသူတွေဖြစ်စေတာမှန်သူတွေဖြစ်စေဝန်ဆောင်ကပေးသူတူးချင်းစီအတွက်အပြာရောင်အကောင့်တွေကိုတာမှန်ပေးတော့မှာဖြစ်တယ်လို့ Elon Musk ကတောက်ကြနေမှာပြောဆိုခဲ့ပါတယ်
and then မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါရရှင
် VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တရုတ်သမ္မတရှီကျင်ဖင်နဲ့ကျူဘာသမ္မတမီဂယ်ဒီယက်စ်ကနဘာမူဒက်စ်တို့ပထမဆုံးအကြိမ်ဖြစ်တဲ့ဘေကျင်းမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံအပြန်အလှန်ထောက်ကူပေးမှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။တရုတ်နိုင်ငံနဲ့ဒေသရင်းနိုင်ငံတကာကိစ္စရပ်တွေမှာကျူးဘားနဲ့ပူးပေါင်းဆောင်ရွက်ခိုင်မာမှုရှိစေဖို့အတွက်မျှော်လင့်ထားကြောင်းကျူးဘားသမ္မတကိုတရုတ်သမ္မတကပြောပါတယ်။ကိုနီကိုဟန်နဲ့ဆိုရှယ်လစ်စနစ်ထူထောင်တဲ့လမ်းမှာနှစ်နိုင်ငံလက်တွဲလျှောက်မှာဖြစ်ကြောင်းသမ္မတရှိရဲ့ပြောကြားချက်ကိုကိုးကားပြီးလည်းတရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။နိုင်ငံခေါင်းဆောင်နှုတ်ရဲ့တွေ့ဆုံပွဲမှာတခြားနိုင်ငံတွေအရေးနဲ့အထူးကိစ္စရပ်တွေဆွေးနွေးမှုရှိမရှိတော့တရုတ်အစိုးရသတင်းတွေကဖော်မပြပါဘူး။ကျူဘာသမ္မတ DS Channel ရဲ့အခုတရုတ်ခီးစဉ်ကိုကျင်ကိုဗစ်ကာယကာကာလအတွင်းလူချင်းတွေ့ဆုံမှုတွေပိတ်ပင်ထားရကနေအခုလူချင်းတွေ့ဆုံဆက်ဆံမှုတွေကိုစတင်မှုအတွက်တရုတ်အစိုးရကစူးစမ်းတော့မယ့်အရေးအခြေတွေတွေ့လာရပါတယ်။တရုတ်သမ္မတရှီကျင်ပင်ဟာလက်ရှိအာဏာရကွန်မြူနစ်ပါတီမှခေါင်းဆောင်ဖြစ်နေဆက်ပြီးတော့ရပ်တည်နိုင်ဖို့အတွက်အရင်တပ်မတ်သမ္မတတက်တန်းကိုပယ်ဖျက်ခဲ့တယ်လို့ဒီလာဆော့ပိုင်းကဘေကျင်းကိုလာရောက်တဲ့ဂျာမနီဝန်ကြီးချုပ် Olaf Scholz နဲ့တွေ့ဆုံခဲ့ပြီးတော့အင်ဒိုနီးရှားနိုင်ငံက G20 ထိပ်သီးအစည်းအဝေးနဲ့ထိုင်းက APEC ထိပ်သီးညီလာခံကိုပါတက်ရောက်ခဲ့တာဖြစ်ပါတယ်။လာမယ့်သတင်းပတ်သက်မှာလည်းမွန်ဂိုလီးယားသမ္မတနဲ့ဥရောပကောင်စီအကြီးအကဲ Charles Michel တို့ဘေကျင်းကိုလာရောက်ကြမှာဖြစ်ပါတယ်။ကျူဘာသမ္မတ DS Channel ကတော့တရုတ်ကိုမသွားခင်မှာရုရှားနိုင်ငံ Moscow ကိုသွားရောက်ပြီးတော့ရုရှားသမ္မတ Vladimir Putin နဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။
တရုတ်ပြည်လက်ပိုင်းဟီနန်ပြည်နယ်က iPhone ထုတ်လုပ်တဲ့ Foxconn ကုမ္ပဏီရှိရာ ဇန်ချိုးမှာလူဦးရေ6တန်းလောက်နေထိုင်တဲ့နေရာတွေကိုကိုဗစ်ကူးစက်မှုကြောင့်ဆိုကတရုတ်အာဏာပိုင်တွေကတောက်ကြနေတော့ကလော့ဒ်ဒေါင်းခေါ်တော်လာမှုကန့်သတ်မှုတွေပြင်ပလိုက်ပါတယ်လူအများနေထိုင်တဲ့တိုက်ခန်းအစာအုပ်တွေရှိရနေရာတွေမှာပိတ်ဆို့တားဆီးတာတွေပြုလုပ်ထားပြီးသွာလာမှုတွေကိုတင်းကျပ်ဖို့အတွက်စစ်ဆေးရေးဂိတ်တွေလည်းဖွင့်လှစ်ထားပါတယ်။နောက်ထပ်9ရက်အတွင်းသွာလာခင်းတွေကိုပိတ်ပင်ထားမှာဖြစ်ပါတယ်။ဇန်ချိုးမြို့မှာ iPhone ထုတ်လုပ်တဲ့ထိုင်ဝမ်ပိုင် Foxconn ကုမ္ပဏီကအလုပ်သမားတွေဟာလောက်ခလာစားနဲ့ပတ်သက်ပြီးမကျင်တတ်တဲ့အတွက်ဆန္ဒပြမှုတွေဖြစ်ခေါ်ခဲ့ပြီးတဲ့နောက်လော့ဒ်ဒေါင်းချသွာလာကန့်သတ်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်။ COVID ကူးစက်ခံရသူအနည်းငယ်ပဲရှိပေမဲ့တရုတ်အစိုးရရဲ့ကိုဗစ်ကူးစက်မှုလုံးဝလက်မခံရေးမူဝါဒအရာအခုလိုသွားလာမှုတွေကန့်သတ်တာဖြစ်ပါတယ်။ဒါသာပရင်းနေ့တော့ကုမ္ပဏီကနင်နာကြီးဒေါ်လာ1400ပေးတဲ့အတွက်အလုပ်သမားတွေအစုလိုက်အပြုံလိုက်အလုပ်ကနေထွက်ခွာသွားခဲ့ကြပါတယ်
။ကာတာမှာချင်းပါတဲ့ကမ္ဘာဖလားပွဲမှာအီရန်တင်းဟာတောက်ကြံတွေကဒုတိယအကြိမ်ဖြစ်နေကစားရဖြစ်ပြီးတော့ဝေးလ်စ်တင်းနဲ့တွေ့ဆုံတဲ့ဒီပွဲမှာနိုင်ငံတော်တချင်းကိုတည်ဆုပ်ခဲ့ပါတယ်။ပထမချိန်ပွဲစဉ်တော့ကတော့နိုင်ငံတွင်းမှာဆန္ဒပြသူတွေကိုထောက်ခံတဲ့အနေနဲ့နိုင်ငံတော်တချင်းကိုမဆိုဘဲနေခဲ့ကြတာပါ။အီရန်အားကစားသမားတွေနိုင်ငံတော်တချင်းဆိုနေချိန်မှာတော့အီရန်ထောက်ခံသူတွေစီကလှောင်ပြောင်တံတွေကိုကြားခဲ့ရပေမဲ့အီရန်ကဝေးလ်စ်ကို2-0မရှိနဲ့အနိုင်ရသွားချိန်မှာတော့အောင်ပွဲခံပျော်ရွှင်တံတွေထွန်းသွားခဲ့ပါတယ်။ပွဲမစတင်ခင်ကတော့အစိုးရဆန့်ကျင်သူတွေပိုစတာတွေကန်ဆောင်လာတာကိုလုံခြုံရေးတွေကဟန်တားခဲ့ရတာပါ။အမျိုးသမီးတွေတက်ရှင်ရက်တည်မှုနဲ့လွတ်လပ်မှုဆိုတဲ့ကြွေးကြော်သံစာတမ်းတွေရေးထားတဲ့တီရှပ်တွေကိုလုံခြုံရေးသမားတွေကဆွဲချွတ်ခိုင်းခဲ့တယ်လို့ထိမ့်သိမ်းခံရသူတူကပြောပါတယ်။အားကစားခွင့်နဲ့မှာတော့အမျိုးသမီးတူကမာရှာအမီ22စာတမ်းရိုက်ထားတဲ့ဘောလုံးသမားအင်ဂျီကိုဝတ်ဆင်ထားတာပါ။ပွဲပြီးတဲ့အခါမှာတော့အောင်ပွဲခံတဲ့အနေနဲ့အီရန်နိုင်ငံသားတွေပါကွင်းထဲဆင်ပြီးတော့အောင်ပွဲခံခဲ့ကြတာဖြစ်ပါတယ်
။ကတ္တာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲ6ရက်မြောက်နေ့တောက်ကြနေပွဲတွေမှာတော့အင်ရှင်ကတ္တာနိုင်ငံကသူ့ရဲ့ဒုတိယပွဲစဉ်ဖြစ်တဲ့စီနီဂေါနဲ့ပွဲမှာ3ဂိုး2ဂိုးနဲ့ရှုံးနိမ့်သွားတဲ့အတွက်ဆက်ပြီးရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပဲထွက်ရတော့မှာဖြစ်ပါတယ်။ပွဲအစပိုင်းမှာကာတာနိုင်ငံကတိုက်စစ်ဆင်နိုင်ခဲ့ပေမဲ့နောက်ပိုင်းမှာတော့စီနီဂေါကအသာစီးရပြီး3ဂိုးသွင်းခဲ့တာဖြစ်ပါတယ်။အုပ်စုဝေးပွဲစဉ်တွေထဲကနယ်သာလန်နဲ့အီကွေဒေါပွဲမှာ2ဂိုး2ဂိုးနဲ့သီရချခဲ့ပါတယ်။ဒါကြောင့်ကာတာနိုင်ငံဟာလာမယ့်အင်္ဂါနေ့မှာနယ်သာလန်နဲ့တတိယပွဲကစားရအောင်မှာဖြစ်ပေမဲ့ရှုံးသည့်ဖြစ်စေနိုင်စေဖြစ်စေကာတာနိုင်ငံဟာဆက်လက်ရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။အုပ်စုပွဲမှာအမှတ်နဲ့ရှုံးတဲ့အတွက်ထွက်ရမှာဖြစ်ပါတယ်။နယ်သာလန်နဲ့သီရချခဲ့တဲ့အီကွေဒေါဟာကာတာကိုအနိုင်ရခဲ့တဲ့စီနီဂေါနဲ့လာမယ့်အင်္ဂါနေ့မှာကစားရမှာဖြစ်ပါတယ်။ဒီပွဲမှာသီရချတယ်ဆိုရင်တော့အီကွေဒေါရောစီနီဂေါပါနှစ်သင်းစလုံးဇက်တိုက်ဆက်လက်ရှင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။အီရန်အသင်းကတော့ဝေးလ်အသင်းကို2ဂိုးဂိုးမရှိနဲ့နိုင်ခဲ့ပါတယ်။ဝေးအသင်းကအမေရိကန်ကို2ဂိုး2ဂိုးနဲ့သီရချထားတဲ့အသင်းဖြစ်ပါတယ်။အီရန်အသင်းဟာအင်္ဂလန်အသင်းကို6ဂိုး2ဂိုးနဲ့ရှုံးထားပါတယ်။တောက်ကြနေမှာပဲအမေရိကန်နဲ့အင်္ဂလန်တို့အကြိမ်နဲ့ကစားခဲ့ကြပေမဲ့တစ်ဖက်ကမှဂိုးမသွင်းနိုင်ခဲ့တဲ့အတွက်ဂိုးမရှိသေးရဖြစ်သွားပါတယ်။အမေရိကန်အသင်းဟာအုပ်စုပွဲနှစ်ပွဲကစားရမှာနှစ်ပွဲစလုံးသေးကြနေပါတယ်ခင်ဗျာ။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံဆက်လက်ပြီးတော့အခုကျွန်တော်တို့သတင်းပေးပို့ချက်တွေကိုတင်ပြမှာဖြစ်ပါတယ်မလေးရှားနိုင်ငံဘက်ကသတင်းပေးပို့ချက်ကိုဥစွာတင်ပြလိုပါတယ်မလေးရှားနိုင်ငံပန်ဟန်းပြည်နယ်ကန်တန်မြို့ကဆက်မှုဆောင်မှာဂျာတာပရင်းကလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကတရားမဝင်အလုပ်သမားတွေကိုစီမံချက်တွေနဲ့ဖမ်းဆီးခဲ့တဲ့အထက်မှာဖမ်းဆီးခံရသူအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အဲ့ဒီအထက်မှာအသက်မပြည့်သေးတဲ့ကလေး120ကျော်ပါဝင်နေတယ်လို့ဆိုပါတယ်ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက် MyAA မှာသတင်းပေးပို့ထားတာကိုကြည့်ရှုနာတော်တာရှင်းနိုင်ပါပြီ
မလေးရှားနိုင်ငံပဟန်းပြည်နယ်ကွမ်တမ်မြို့ရဲ့စက်မှုလက်မှုလုပ်ငန်းများလုပ်ကိုင်နေတဲ့စက်ရုံတွေရှိတဲ့ရက်ွက်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေအပါအဝင်အဖွဲ့ဆောင်ကဂျာတာပရင်းနေ့ကစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာပါဒီစစ်စင်ရေးမှာမြန်မာကလေး120ကျော်ဖမ်းဆီးခံခဲ့ရပြီးဖမ်းဆီးခံရသူအများစုကလည်းမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ကြာသာပရင်းနေ့မနေ့အစောပိုင်းမှာစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတွေကိုလူမှုရေးရအကူအညီပေးနေတဲ့ဥတီဟမောင်မောင်ကပြောပြပါဗျာ
ကျွန်တော်တို့ဒီကွမ်တမ်မြို့ပေါ့ပါဟန်ကြီးနဲ့ကွမ်တမ်မြို့ဂံပန်းခေါ်တာပေါ့အဲ့ဒီ area ကိုသူတို့ဂံပန်းစက်မှု area မှာဒီတရားမဝင်ရှေ့ပြောင်းလို့သမားပေါ့160နဲ့ရှိမှုဖမ်းခဲ့တယ်ဆိုပြီးတော့အဲသူတို့ဒီလဘကအနေနဲ့ပြည်ဝင်ထုတ်ပြန်တော့တွေ့ရတယ်ခင်ဗျာကြည့်ရတာကတော့အသက်မပြည့်သေးလို့တော့မြန်မာကလေးငယ်128ဦးဆိုပြီးသူတို့တတ်မှတ်ထားတာတွေ့ရတယ်။နောက်မြန်မာအမျိုးသားက22ဦးမြန်မာအမျိုးသမီးက38ဦးရယ်ဟို ဟိုဘသူပဲပါဆိုတာလေကျွန်တော်မြန်မာနိုင်ငံသားတိုင်းရင်းသားအနေနဲ့တော့သူထည့်ရေးထားတာမတွေ့ရဘူးဒါပေမဲ့ဟိုသူကအကုန်ချုပ်ပြီးတော့မြန်မာဘေဘီလို့ရေးထားတယ်ဆိုတော့ဟိုအသက်မပြည့်သေးတဲ့ကလေးတငယ်တွေဖြစ်ဖို့များတာပေါ့ကလေးတငယ်တွေကအဲ့ဒီစိတ်ရုံမှာသူတို့ပေးထားတဲ့အဆောင်တွေပေါ့နော်အဲ့ဒီအဆောင်တွေမှာနေတာဖြစ်ပါလိမ့်မယ်တော့အဲ့ဒီမှာသူတို့ဝေဖန်တဲ့အချိန်မှာအဲ့ဒီအဆောင်တွေပါသူကဝင်ဖန်တော့ဒီကလေးတငယ်တွေပါတခါလေးမိသွားတဲ့ပုံစံမျိုးပေါ့ဒီကလေးတွေတော့တည်ကြတယ်သူတို့ဟိုအလုံးလုံးခွင့်ပေးထားမှလည်းမဟုတ်ဘူးဘာလို့အသက်မပြည့်သေးတဲ့ကလေးကိုသူတို့ခိုင်းပိုင်ခွင့်လည်းမရှိဘူးပေါ့နော
်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံခြားသားတွေကိုအဖမ်းဆီးတွေကမကြာခဏရှိနေပြီးမြန်မာနိုင်ငံသားတွေလည်းမကြာခဏဖမ်းမိနေတာပါအခုကတော့စစ်ရုံတွေရှိတဲ့နေရာကိုအော်ပရာစီစစ်ဆင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံမှာရွေးကောက်ပွဲကာလမတိုင်ခင်ကတည်းကအဖမ်းဆီးတွေရှိနေပြီးနိုဝင်ဘာလ19ရက်နေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲအပြီးမှာလည်းအဖမ်းဆီးတွေကဇက်တိုက်ဖြစ်လာတယ်လို့လည်းဦးတီဟာမောင်မောင်ကပြောပြပါတယ
်ခုနလပိုင်းနောက်ပိုင်းကစပြီးတော့ဖမ်းလာတာအခုချိန်ကြီးပေါ့နော်တော့အခုဒီရက်ထဲမှာလည်းနည်းနည်းလေးစိတ်လေးတွေသူတို့လုံခြုံရေးအတွက်ကိုတေချာလုပ်တဲ့အခါမှာဟိုရုံထောက်တောင်းပြီးပေါ့နော်ကျွန်တော်ဒီမှာနိုင်ငံသားတချို့လည်းအဖမ်းဆီးခံရတာရှိတယ်။အခုဒီသူတို့နိုင်ငံရဲ့ဒီနိုင်ငံရေးအခုပြောင်းကာလမှာလည်းသူတို့အင်အားကြီးပါတီနှစ်ခုသူတို့ဟိုပြိုင်ဆိုင်မှုတွေပေါ်မှာမူတည်ပြီးတော့လုံခြုံရေးကိုအရန်တင်းကျပ်ထားတာတွေတွေ့ရတယ်ပေါ့နော
်ဖမ်းဆီးခံရသူတွေကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေအရအရေးယူဖို့အတွက်ထိမ့်သိမ်းထားတယ်ဆိုပြီးမလေးအာဏာပိုင်တွေကဆိုပါတယ်ဒါအပြင်သူတို့ကိုအလုတ်ပေးထားသူတွေကိုလည်းထိရောက်တဲ့စစ်ဆေးမှုတွေလုပ်သွားမယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုထားပါတယ်အလားတူမြန်မာပြည်အနေများတဲ့ဂျိုဟိုပီနယ်မလကာစတဲ့နေရာတွေမှာလည်းမြန်မာပြည်အစုလိုက်အပြုံလိုက်ဖမ်းဆီးခံရတာတွေရှိနေပါတယ်ရှင်
ဒါကတော့မလေးရှားမှာမြန်မာပြည်အပအဝင်ရွှေပြောင်းအလုပ်သမားတွေဖမ်းဆီးခံရတဲ့အကြောင်းမအေးမှာတင်ပြသွားတာပါအခုဆက်လက်ပြီးတော့ကမ္ဘာဖလားပွဲနဲ့ရွှေပြောင်းအလုပ်သမားတွေဆိုင်တဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြပါဦးမယ်ကာတာနိုင်ငံမှာ2022ခုနှစ် FIFA ကမ္ဘာဖလားပြိုင်ပွဲကျင်းပနေပါတယ်ဒီပြိုင်ပွဲအတွက်အစအဦးတွေကို12နှစ်ကြာပြင်ဆင်ဆောက်လုပ်ခဲ့ရပါတယ်ဒီလိုဆောက်လုပ်ခဲ့တဲ့ကာလမှာထောင်နဲ့ချီနဲ့ရွှေပြောင်းအလုပ်သမားတွေသေဆုံးခဲ့ရပါတယ်ဒါပေမဲ့လည်းကြံရစ်သူမိသားစုတွေကတော့ဆုံးရှုံးသွားတဲ့သူတို့မိသားစုဝင်တွေအတွက်ဘာမှပြန်မရခဲ့ပါဘူးအခုလိုဆုံးရှုံးမှုတွေအတွက်နာကျင်ခံစားရတာတွေရှိပေမဲ့လည်းကြံရစ်သူမိသားစုတွေအနေနဲ့စားဝတ်နေရေးအတွက်ကာတာနိုင်ငံမှာပဲသွားပြီးအလုပ်လုပ်ကြရအောင်မယ်လို့ပြောဆိုပါတယ်တည်ဆုံးသူအလုပ်သမားတွေထဲမှာနီပေါ်နိုင်ငံသားတွေလည်းအများအပြားပါဝင်ပါတယ်နီပေါ်နိုင်ငံဒနူရှာကနေကာတာမှာအလုတ်သွားလုပ်ပြီးတည်ဆုံခဲ့ရသူတွေရဲ့ကြံရစ်သူမိသားစုတွေကို VOA သတင်းတောက်ဟေတာမူတော့ကတွေ့ဆုံမေးမြန်းသတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
2010မှာကာတာကို2022ကမ္ဘာဖလားဘောလုံးပွဲကျင်းပခွင့်ချထားပြီးလည်းပြီးသိပ်မကြခင်မှာပဲကာတာမှာတောင်အာရှနဲ့အာဖရိကကအများစုပါဝင်တဲ့ရွှေပြောင်းအလုတ်သမားအများအပြားရောက်လာခဲ့တယ်လို့ဒီအလုတ်သမားတွေဟာမတရားအဖိနှိပ်ခံကြရတယ်လို့လူခွင့်ရဖွဲ့တွေမီဒီယာတွေကပြောဆိုလာကြပါတယ်။နီပေါ်နိုင်ငံဒါနူရှာရက်ကလူငယ်တွေလည်းသူတို့ရဲ့နောင်ရေးကောင်းဖို့ရောဝင်ငွေရနိုင်ဖို့အတွက်ပါကာတာကိုသွားဖို့ကြိုးစားခဲ့ကြတာဖြစ်ပြီးဒီထဲကလူငယ်အများအပြားကတော့ငွေအတော်များများချီးပြီးမှသွားနိုင်ခဲ့ကြတာပါ။တင်းရတဲ့မိသားစုတွေအတွက်တော့တခြားရွေးစရာမရှိခဲ့ပါဘူး။နီပေါ်မှာလောက်ခဖြစ်တဲ့တစ်နေ့ကိုဆန်4ကီလိုဂရမ်ပြတဲ့မန်နရှဝါရဲ့မိမအစ်လန်နီဒေဝီရက်ကသူ့ရဲ့ယောက်ျားကာတာမှာ2018ကဆုံးသွားတယ်လို့ပြောပါတယ
်။ဗီဒီယားဆဟံရဲ့လေကလ
အဲ့ဒီအချိန်ကကျမတို့မှာကလေးတွေကလည်းငယ်သေးတော့သူတို့စားဖို့တောက်ဖို့ကြောင်းထားဖို့နိုင်ငံခြားသွားအလုပ်လုပ်မယ်လို့သူကဆုံးဖြတ်ခဲ့တယ်လေ
။ဆောက်လုပ်ရေးမှာဝင်လုပ်တဲ့မန်နရှဝါဟာမိုးမျော်တိုက်တွေထိတ်ကိုအလေးပင်ထမ်းတက်ရတာမျိုးလည်းရှိပါတယ်။အန်ရချားကလည်းလုံနေရကတညမှာသူနှလုံးရောဂါနဲ့တည်သွားပြီလို့သူမိသားစုကိုအကြောင်းကြားလာတာပါ။ဟ
ာဟင်ကိ15 दिन में आले लहास
तू ते भी 15 या जा တော့သူ့အလောင်းရောက်လာတယ်။အိမ်မှာပဲသူ့အတွက်ဆူတောင်းပွဲလုပ်ပေးခဲ့ပါတယ
်။ဆုံးပါတော့တဲ့ရွှေပြောင်းလုပ်သားတွေအတွက်တည်ဆုံးချောင်းလက်မှတ်တွေကိုမိသားစုကိုထုတ်ပေးတဲ့အခါမှာအများဖြင့်နှလုံးရောဂါကြောင့်ဒါမှမဟုတ်ရိုးရိုးတည်ဆုံးတာဆိုပြီးရေးထားလည်ရှိတယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ဆရာဝန်တွေကတော့ကျန်းမာတဲ့လူရဲ့အမျိုးသားဆိုရိုးရိုးသေးတာမျိုးမဖြစ်နိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့အခုလိုတေဆင်းမှရေးထားရင်သူတို့တေဆုံးတာအတွက်အလုရှင်ကတာဝန်ယူရတာရောကြီးပြရတာမျိုးလုပ်ဆရာမလိုပါဘူး။ဒါကြောင့်ရဒက်ဖ်လိုကျန်းမာသားစုတွေကတော့သူတို့ဘဝအတွက်သူတို့ယုံကံကြရတာဖြစ်ပါတယ်
။ साहब को तो सोती खेत छलिए
कटा जमा यौ जा सों नवा रे ना विंग बेले म शिरो उ शिरे मी गले यांग बिरो जारे ngwe ने बे यों कान या बारे
शिरे ज्वे गले दगा को नो ने यांग ने या रे तुमा हा दी ने यांग लो या रे ngwe कों तो ये कले रे को अलौ लौ खाइ ने लु ज्यो बारे गार्डियन तरेन सा ताय ये 2021 सों जान मु रे या काटा मा गबा फला वे चिन पा क्वे या बी करे गा ती सों के या रे शि ब्यों अलौ तमा गा 6500 ကျော်ရှိတယ်လို့ဖော်ထုတ်ခဲ့ပါတယ်။ကာတာကပဖလားတင်ကွယ်တာဝန်ရှိသူတွေကတော့ဒီအစင်ခန်းစားနဲ့ပတ်သက်ပြီးတွစ်ဆုံမင်းမြတ်မှုကိုလက်မခံဘဲငင်းပယ်ခဲ့တာဖြစ်ပါတယ်။တည်ဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေကိုနီပေါနိုင်ငံဒါနုရှာရွာမှာမွတ်စလင်တွေကသူတို့တင်းချိုက်မှာပဲတစ်ခုပေါ်တစ်ခုထပ်ပြီးအမှတ်အသားမထားဘဲမြှုပ်နှံကြတယ်လို့ဟိန္ဒူတွေကတော့ဤတကြိုခဲ့ကြပါတယ်။နီပေါမှာအိမ်နောင်စုအလုံးရဲ့ထောက်ဝလောင်းမှာနိုင်ငံသားမှာအလုပ်သွားလို့ပြီးမိသားစုဝင်တွေရှိကပို့ပြီးတော့နေနဲ့ရက်တူနေကြတာဖြစ်ပြီးဒီအတိုင်းဝဲနှစ်ခုစလုံးဟာရှင်းရဲနဲ့တဲ့ဒဏ်နဲ့ပြောင်းလဲချက်တွေခင်းမဲ့နေကြတာဖြစ်ပါတယ်။လွန်ခဲ့တဲ့2လလောက်ကအသက်26နှစ်ရဲ့ဂျမ်စီဆာဖီဟာကာတာမှာအလုပ်လုပ်ရင်းတည်ဆုံးကြရပါတယ်။ညီဖြစ်သူဆက်ခဲဆာဖီကကိုယ့်ရှိနေကိုအခုရဲ့အလောင်းကိုနီပေါ်ကိုပြန်တည်ခဲ့ပြီးတဲ့နောက်မှာတော့ကာတာကိုအလုပ်ပြန်ဝင်ဖို့ပြင်ရပါတယ်။
ငါမမတကယ်လို့ငါမတော့ पैसा ပေါ်တယ်နော်10 दिन काम करने
ယူအမစိုးငွေစုနိုင်ဖို့တိတ်ခတ်တဲ့အတွက်ဘာအလုပ်လုပ်ရမယ်ဆိုတာကျွန်တော်မသိပါဘူ
း पैसा ကျွန်တ
ော်ဆယ်ရက်လောက်လုပ်တာတော့ကိုမိသားစုလိုတာဖြစ်မပေးနိုင်တယ်လို့စုလည်းမစုမိပါဘူ
းလွန်ခဲ့တဲ့10နှစ်လောက်ကစပြီးညီပေါ်နိုင်ငံသားအများပြားဟာကာတာမှာအလုပ်သွားလုပ်နေကြတာဖြစ်ပါတယ်ကာတာကို2022ကမ္ဘာဖလားပွဲကျင်းပဖို့အတွက်ခြားထားပေးလိုက်တဲ့လွန်ခဲ့တဲ့12နှစ်ကစပြီးတင်လေခွေဒေတာကဒီနိုင်ငံငယ်ကလေးဟာအားကစားရုံတွေနဲ့ပြိုင်ပွဲနဲ့ဆက်ဆံနေတဲ့အခြေခံအဆောက်အအုံတွေတိစောက်ဖို့အတွက်ဒေါ်လာဘီလျံ200ကျော်ရင်းနှီးမြှုပ်နှံခဲ့ပါတယ်။ဒီပွဲအတွက်ဆောက်လုပ်ရေးမှာတောင်အာရှနဲ့အာဖရိကတလွှားကရွှေပြောင်းအလုပ်သမားထောင်နဲ့ချီတည်ဆုံးခဲ့ရပေမဲ့တည်ဆင်းတွေကိုကြည့်ရင်အများစုကအလုပ်နဲ့မပတ်သက်ပဲတည်ဆုံးကြောင်းဖော်ပြထားတာလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကပြောပါတယ်။ဒါကြောင့်ဂျမ်မီသားစုဟာရောကြီးတောင်းလို့မရတော့ပါဘူး။ဂျမ်ဆက်ရဲ့အဖေကတော့
ဘာစပိုင်ချောရတဲ့ထီးရောယောချရာသူစပိုင်ပေါ်ရတယ်ဘာနဲ့
ဂျမ်ဆက်အလုပ်လုပ်ရင်းဖြေသွားတာလို့ကျွန်တော်တို့ကပြောပါတယ်။သင်စင်းထဲမှာကြတော့သူ့အခန်းထဲမှာဖြေတာလို့ဘာလို့ဖြေထားတာလဲ။တကယ်ကသူအလုပ်လုပ်ရင်းဖြေခဲ့ရတာပါ
။သူ့ရဲ့ညီဆက်ကျော်ဆက်ဖြေကလည်းသူကာတာအာနာဘန်ရစီကိုတွားပြီးတော့ပြောတဲ့အခါမှာလက်မခံဘူးလို့ပြောပါတယ်။ဒါပေမဲ့တင်ဝင်စုံစမ်းစစ်ဆင်းမယ်ဆိုရင်2လ3လလောက်ကြာမှဖြစ်ပြီးသူ့အကိုအလောင်းကိုဒီတိုင်းခတ်ရမယ်လို့ပြောတဲ့အတွက်သူ့အကိုရဲ့အလုပ်ရှင်ရုံးခန်းကိုသူတွားခဲ့တယ်လို့ပြောပါတယ်
။ Go to retire on so one ja men
ရုံးခန်းကလူတွေကအရန်စိတ်ဆိုးသွားပြီးအလုပ်ရှင်ကိုပဲတွားပြောလို့ကျွန်တော်ကပြောတယ်။သူကအလုပ်ရှင်စီတွားပြီးပြောဖို့ပဲထပ်တလဲလဲပြောနေတာ
။အလုပ်ရှင်ဟာအမြဲလိုလိုအလုပ်များနေပြီးအမြဲပဲစိတ်တူနေတတ်တာကြောင့်နောက်ဆုံးမှာသူလဲလက်လျှော့လိုက်တယ်လို့ဆက်ကဲဆက်ပြီးကပြောပါတယ်ကာတာမှာအ ਨੇ ဆုံးဒုက္ခလစသတ်မှတ်တမ်းနဲ့တိုင်ကျမ်းမှုတွေကိုကင်တွယ်ဆောင်ရွက်ဖို့အတွက်ဘုတ်ဖွဲ့ဖွဲ့ထားတာပါဝင်ပြုပြင်ပြောင်းလဲမှုအများအပြားကိုလွန်ခဲ့တဲ့6နှစ်လောက်ကစပြီးလုပ်ခဲ့ပါတယ်ဒါပေမဲ့အခုဆက်ဖီကျုံရတာမျိုးကတော့မထူးဆန်းဘူးလို့အလုပ်သမားတွေကပြောပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းဖို့စူးစမ်းပေမဲ့ကာတာကကမ္ဘာဖလားပွဲအရာရှိတွေကတော့ငြင်းဆိုပါတယ်
ဒါကတော့ဆွေပြောင်းအကင်းကြားနိုင်ငံမှာဒါကတော့ကမ္ဘာဖလားဘောလုံးပွဲရှိရာကာတာနိုင်ငံမှာဆွေပြောင်းလုပ်သမားတွေရဲ့အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ကင်းကြားနိုင်ငံမှာမိုးကောင်ရေရှောင်းမှုကြောင့်တော်ရိုင်းတိရစ္ဆာန်တွေအများအပြားသေဆုံးရတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်ကင်းကြားနိုင်ငံမြို့တော်ကနေပြီးတော့မိုဟာမက်ယူဆွတ်သတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ကင်းကြားနိုင်ငံမှာမိုးကောင်ရေရှောင်းမှုကြောင့်တံပိုးရှိလာတဲ့တော်ရိုင်းတိရစ္ဆာန်တွေလုံခဲ့တဲ့6လကျော်အတွင်းထောင်ထဲချီတည်ဆုံးခဲ့ကြောင်းခရီးသွားလုပ်ငန်းဝန်ကြီးဌာနရဲ့အစီရင်ခံစာအစ်စ်ထဲမှာဖော်ပြထားပြီးကင်ညာအမျိုးသားဥယျာဉ်အတွင်းတည်ဆုံးခဲ့တဲ့တော်ရိုင်းတရိတ်ဆန်အရေးအတွက်ကိုခရီးသွားလုပ်ငန်းဝန်ကြီးပနီနာမလွန်စာကပြောပြခဲ့ပါတယ
် I confirm that different species of wildlife have been affected
မုခောင်ရေရှားမှုကြောင့်ပြီးခဲ့တဲ့ February လကနေ October လအတွင်းတရိတ်ဆန်မျိုးစိတ်ပေါင်း14မျိုးထိခိုက်တေးကြီးပျက်စီးခဲ့တာကိုအတည်ပြုနိုင်ပါတယ်။ Wildebeest လို့ခေါ်တဲ့တောင်အာဖရိကစိတ်မျိုးဝင်တောင်ရိုင်းတရိတ်ဆန်912ကောင်း၊မြင်းကြားက382ကောင်း၊ ရှင်က205កောင်ទីសុងគេရပါတယ
်ពីកែរយត្តតបတ်ឌីអ្ទွင်းមោយွာគេបិមេអសាយសាងាត់នីពីយោហ្គាបយ៉ាដានខាន់សាနေရတဲ့តយ៉ៃត្រិសាននេះអ្ទွဲ့ឌីយេបមាណហាមលំឡောင်းណៃប៊ូលូតាវិនឈីទូរីកាតាន់តាយាឈីនេះចាប់បានអធិកអសូសុងខាន់សាရတဲ့អំបូស៊ីលីសាបូសាំប៊ូរូទេតារីကိုត្រិសាននេះអ្ទွဲ့យីពេពូថោបាន់គេတယ်លូវិនជីឋានៈកပြောសុចាប់បានမိုးကောင်ရေရှားမှုကြောင့်တောရိုင်းဒရိစံတွေအပေါ်ထိခိုက်ရတာတွေနဲ့ပတ်သက်ပြီးသူတေသနာပြုတဲ့လုပ်ငန်းတွေကိုတိုးချဲ့သွားမယ်လို့ခီးသွွားလုပ်ငန်းဝင်ကြီးမလွန်ကြာကပြောပါတယ
် Number 3 support our wildlife research and training institute
တောရိုင်းဒရိစံတွေကိုကာကွယ်စောင့်ရှောက်ထားတဲ့ဘေးမဲ့တော်တွေမှာတောရိုင်းဒရိစံတည်ဆုံမှုတွေကိုတရားစောင့်ကြည့်လေ့လာနိုင်ဖို့နဲ့မိုးကောင်ရေရှားမှုဆိုင်ရာဘေးဒုက္ခတွေနဲ့ပတ်သက်ပြီးရေဟာစနစ်တွေကိုပိုးပြီးသိရှိနားလည်ဖို့ဒါအပြင်အနာဂတ်ကိုကြိုတင်တက်ဆထားနိုင်ဖို့နဲ့အချိန်မီစီမံခန့်ခွဲနိုင်ဖို့စလာတွေအတွက်သုတေသနနဲ့လေ့ကျင့်သင်ကြားရေးတွေကိုပံ့ပိုးလှုပ်ဆောင်ပေးသွားမှာပါ
။ကင်ညာနိုင်ငံမှာခီးသွွားလုပ်ငန်းကလူနှစ်သန်းလောက်ကိုအလုပ်ပေးထားတာဖြစ်ပြီးဥယျာဉ်စိုက်ပျိုးရေးလုပ်ငန်းပင်းရင်ဒုတိယနိုင်ငံသားဝင်ငွေအရဆုံးလုပ်ငန်းဖြစ်ပါတယ်။ COVID-19 ကြောင့်ခီးသွွားလုပ်ငန်းကျဆင်းရတာကနေလွန်မြောက်ခဲ့ပြီးတဲ့နောက်ဒီနှစ်အတွင်းခီးသွွားလုပ်ငန်းကနေဝင်ငွေဒေါ်လာတန်း1,000ရရှိခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့တစ်နှစ်ကတည်းကနှစ်ဆတိုးလာတာဖြစ်ပါတယ်။ဒါကတော့ကင်ညာနိုင်ငံကမိုးကောင်ရေရှားမှုနဲ့ပတ်သက်တဲ့အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်။အခုတော့အမေရိကန်အစိုးရအာဘော်ကိုတင်ပြပါရမယ
်။အမေရိကန်အစိုးရရဲ့သဘောထားမြင်အာဘော်ကိုတင်ပြပါရမယ်ရှင်။
ငြိမ်းချမ်းပြီးတာယာဝပြောတဲ့ဒီမိုကရေစီနိုင်ငံပေါ်ထွန်းရေးမြန်မာပြည်သူတွေရဲ့ဆန္ဒတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံအားပေးနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကလူပေါင်း28သန်းဟာအထွေထွေရွေးကောက်ပွဲမှာမဲပေးခဲ့ကြတာဟာတိုင်းပြည်မှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့ခြေလှမ်းတစ်လှမ်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်း2022ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းလိုက်ပြီးစစ်တပ်ကပြည်သူလူထုရဲ့ဆန္ဒကိုညှဉ်းပယ်လိုက်တာကြောင့်ဆယ်စုနှစ်တစုကြာဒီမိုကရေစီရေးတိုးတက်မှုတွေနောက်ပြန်ဆုတ်ခဲ့ရပါတယ်မြန်မာနိုင်ငံရွေးကောက်ပွဲနှစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ထုတ်ပြန်တဲ့ကြေညာချက်မှာလည်းစစ်တပ်ဟာမြန်မာပြည်သူတွေအပေါ်ရရက်ဆက်ဆက်နှိမ်နှင်းရမှာလူပေါင်း2400ကျော်သေဆုံးခဲ့ရတယ်လို့သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်လူပေါင်း16000ကိုဖမ်းဆီးခဲ့ကြောင်းထောက်ပြထားပါတယ်အမေရိကန်ပြည်ထောင်စုဟာဒီမိုကရေစီရေးလှုပ်ရှားမှုတွေနဲ့မြန်မာနိုင်ငံမှာအားလုံးပါဝင်ခွင့်ရတဲ့ဒီမိုကရေစီအနာဂတ်ကိုထူထောင်ဖို့ကြိုးပမ်းနေသူအားလုံးကိုဆက်လက်အားပေးသွားမှာဖြစ်ပါတယ်။လာမယ့်2023ခုနှစ်ဩဂုတ်လမှာကျင်းပဖို့စီစဉ်ထားတဲ့စစ်အာဏာပိုင်တွေရဲ့ရွေးကောက်ပွဲဟာလက်ရှိအခြေအနေမှာလွတ်လပ်ပြီးမျှတမှုရှိမှာမဟုတ်သလိုတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်ရေးအတွက်လည်းအထောက်အကူမဖြစ်နိုင်ဘူးလို့ဒီမိုကရေစီရေးလှုပ်ရှားမှုရဲ့ခေါင်းဆောင်တွေယုံကြည်ထားသလိုအမေရိကန်ပြည်ထောင်စုကလည်းယုံကြည်ထားကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။စစ်အာဏာပိုင်တွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေအတွက်အကျိုးဆက်တွေနဲ့ရင်ဆိုင်ရအောင်မဟာမိတ်တွေမိဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းသွားမယ်လို့လည်းကတိပြုခဲ့တာပါ။ဒီကနေ့အချိန်အထိလူပုဂ္ဂိုလ်84ယောက်နဲ့လုပ်ငန်း29ခုကိုလည်းစစ်အာဏာသိမ်းမှုနဲ့ဆက်နွယ်သူတွေဒါမှမဟုတ်ရင်လဲစိုးရွားလှတဲ့အကြမ်းဖက်မှုတွေအပါအဝင်စစ်အာဏာပိုင်တွေရဲ့လုပ်ရက်တွေကိုထောက်ခံသူတွေအဖြစ်အမေရိကန်ကသတ်မှတ်ထားပါတယ်။တိတ်မကြသေးခင်နိုဝင်ဘာ၈ရက်နေ့မှာတော့လည်းမြန်မာနိုင်ငံကာကွယ်ရေးကဏ္ဍမှာစီးပွားရေးလုပ်ကိုင်နေသူတွေနဲ့စစ်တပ်အတွက်လေယာဉ်နဲ့တခြားပစ္စည်းတွေရရှိအောင်ကူညီနေသူတွေကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်အရေးယူခဲ့ပါတယ်။ဒီလိုအရေးယူရမှာလဲမြန်မာပြည်သူတွေအတွက်မလိုလားအပ်တဲ့အကျိုးဆက်တွေမခံစားရလေအောင်မြန်မာစစ်ကောင်းဆောင်တွေလက်နက်ကုန်တွေတွေစစ်အာဏာပိုင်တွေနဲ့ပတ်သက်နေတဲ့စီးပွားရေးသမားတွေအတွက်ငွေရပေါက်ရလန်းနေတဲ့အဓိကလုပ်ငန်းတွေကိုပိတ်မှတ်ထားခဲ့တာပါဒါဟာဆိုရင်လွန်ခဲ့တဲ့နှစ်နှစ်လောက်ကစစ်အာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေနဲ့ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်တုံ့ပြန်တဲ့အနေနဲ့နိုဝင်ဘာလ၈ရက်နေ့က EU ရဲ့မြန်မာအပေါ်၅ချိန်မြောက်တန်းခတ်အရေးယူမှုနဲ့လည်းတိုက်ဆိုင်နေပါတယ်စစ်အာဏာပိုင်တွေရဲ့ဆိုးရွားတဲ့လုပ်ရက်တွေကိုစန့်ကျင်ရမှာနိုင်ငံတကာအတိုင်းအဝိုင်းကြားတညိတညွတ်ထဲရက်တင်နေကြောင်းစစ်အာဏာပိုင်တွေနဲ့ထောက်ခံသူတွေကိုအခိုင်အမာအချက်ပြတဲ့နေရာမှာ UK, Canada, ဥရောပသမဂ္ဂအပါအဝင်မဟာမိတ်တွေမိတ်ဖက်တွေနဲ့အ အနီးကညှိနှိုင်းပြီးအမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းသွားမှာလည်းဖြစ်ပါရယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။နောက်တော့ဆင်ခဲ့ရတဲ့အဘော်ကတော့အမေရိကန်အစိုးရရဲ့အဘော်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေရပါရယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို line no meter 25 kHz 11133ညောင်း line no meter 40 kHz 9133ညောင်း line no meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်တဲ့ American တခွင်သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုတင်ဆက်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာဖြစ်ပါတယ်ကဘာတဝမ်းကအာနာရှင်အစိုးရတွေကိုဆန့်ကျင်ပြီးလူအခွင့်အရေးတွေအတွက်တိုက်ပွဲဝင်နေသူတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့မစ်နီစကီလူအခွင့်အရေးကိုမြန်မာနိုင်ငံကလူငယ်အမျိုးသမီးတက်ကြွလူကြားစုမတ်တင်စာရှွန်းလက်ရီဒီနှစ်ဂုဏ်ပြုချီးမြှင့်ခံရပါတယ်ဒီစုကိုမြန်မာနိုင်ငံကလူအခွင့်အရေးလှူရှားသူတူပထမဆုံးအကြိမ်ရရှိတာလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့အာနာရှင်ဆန့်ကျင်ရေးလှူရှားမှုတွေမှာလူငယ်အမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုအခမ်းကဏ္ဍကိုနိုင်ငံတကာကအသိမှတ်ပြုအားကြပြီးမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေအများကြီးပိုရလာဖို့မျှော်လင့်တဲ့အကြောင်းမတ်တင်စာရှင်းလက်ရည်ကပြောပါတယ်2022ခုနှစ်အတွက်လူ့ခွင့်ရေးဆုရှင်မတ်တင်စာရှင်းလက်ရည်ကိုမခင်ဖြူတွေကဆက်သွယ်မြင်ပြန်ပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာပြောပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
အရင်ဆုံး congratulations ပါနော်။ဒါဒီနှစ်2022ခုနှစ်အတွက်စာဂီမက်နစ်စကီ Human Rights Award ပေါ့နော်။လူခွင့်ရေးဆု။မက်နစ်စကီလူခွင့်ရေးဆုလို့ပဲပြောရမယ်ချင်ပါတယ်။ဒီနှစ်အတွက်မြန်မာပြည်ကလူငယ်အမျိုးသမီးတယောက်သူ့လိုချီးမြှင့်ခံရတယ်ဆိုတာကိုယ်ယူဖို့အင်မတန်ကောင်းပါတယ်။ Congratulations ပါ
။ Okay, ကျေးဇူးတင်ပါတယ်။
အဲ့တော့အဓိကဒီနေ့အင်တာဗျူးမေးမြန်းချင်တာကလည်းအဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာအထူးသဖြင့်ဒီ2021အာဏာသိမ်းမှုနောက်ပိုင်းဖြစ်လာတဲ့လူဦးဒေါ်လာရေးမှာဆိုလို့ရှိရင်အမျိုးသမီးလူငယ်တွေအများအပြားပါဝင်တာကိုတွေ့ရပါတယ်အဲ့ဒီအထက်မှာမှကိုယ့်ကိုရွေးချယ်ပြီးတော့မှဒီစုကိုချီးမြှင့်ခံရတယ်ဆိုတော့ဘာကြောင့်လို့ရောထင်ပါသလဲနောက်ဒီစုရဲ့အချိန်ကြာဖြစ်မှုလေးတွေလည်းနည်းနည်းထည့်သွင်းပြီးတော့ရှင်းပြပေးလို့ရရင်လည်းပြောပြပေးပါ
ဟုတ်ကဲ့ပါဆိုတော့ဒီနှစ်အတွက်ပေါ့နော်2022ခုနှစ်စာဂျီမက်နစ်စကီအဝေါ့ဒ်မှာသူကဒီ category မျိုးစုံရှိရေပေါ့နော်အကြောင်းအရာအစုံနဲ့သူတို့ဒီစုတွေကိုရွေးချယ်ပြီးအယောက်6ယောက်ပတ်ဝန်းကျင်ပေါ့ပုံမှန်အားဖြင့်ဆိုရင်နှစ်တိုင်း6ယောက်ပတ်ဝန်းကျင်ကိုသူအစိုးရဘိုင်းတဲကလူလဲပါသလိုဒီ opposition ပေါ့နော်အတိုက်ခံဘက်ကလူတွေပြီးရင်ဒီတက်ကြွလှူရှားသူတွေလူငယ်တွေပြီးအမျိုးသမီးတွေပေါ့နော်ဒါတွေကိုသူတို့တေချာရွေးချယ်ပြီးတော့စုပေးတယ်ဒီဟာရဲ့ထူးခြားချက်ကတော့ရှင်းလိုက်မြင်တာကဒီစာဂျီမက်နစ်စကီကဒါပြောရမယ်ဆိုရင်ဒီရုရှားအစိုးရရဲ့တပ်ဖြတ်မှုခံရတယ်ပေါ့နော်ဖန်စီခံရတယ်ဖန်စီခံရတဲ့ဖြစ်ရပ်ကလည်းသူကဥပဒေပညာရှင်ဥပဒေရှင်းနေလုပ်နေတဲ့အချိန်မှာဒီရုရှားအစိုးရရဲ့ corruption ပေါ့နော်ခြားစားမှုဘိုင်းတွေကိုသူကထုတ်ဖော်ပြောဆိုတဲ့အခါမှာသူ့ကိုဖန်စီထောင်ချရင်းနဲ့ထောင်ထဲမှာပဲနှိပ်စက်မှုတွေရဲ့နောက်ဆက်တွဲဒီဝေဒနာတွေနဲ့သူသိဆုံးသွားရတယ်ပေါ့နော်သူကဒီရှေ့နေအဖြစ်ဆောင်ရွက်ပေးခဲ့တဲ့ဒီဘေးဘရောက်တာပေါ့နော်ဘေးဘရောက်တာကသူကသူရှေ့နေအခုလို့တိတ်ဆုံးသွားတဲ့ကိစ္စမှာသူကဒီတိုင်းပဲဒီရှေ့နေကလူခွင့်ရေးဆိုင်ရာဒါယုံကြည်လေးစားလိုက်နာတဲ့ရုရှားနိုင်ငံသားအတွက်ကိုသူကိုရင်းရုရှားနိုင်ငံသားအနေနဲ့သူ့အတွက်ကိုတခုခုဒါဂုဏ်ပြုမယ်ဆိုပြီးသူကဒီ Magnitsky Justice Campaign ကိုသူလှုပ်လာတယ်လှုပ်လာတဲ့အခါမှာဒီ campaign ကိုဒါလူတွေကလူတွေကပဲအချင်းချင်းเนาะဒီ human right defender တွေပေါ့နော်လူခွင့်ကာကွယ်စောင့်ရှောက်သူအချင်းချင်းကိုသူတို့ဒီလိုမျိုးပြန်ပြီးတော့ဂုဏ်ပြုတဲ့အစီအစဉ်လေးလှုပ်လာတာပေါ့လှုပ်လာရင်းနဲ့အခု73နှစ်ပြည့်တဲ့အခါလာမှာသူတို့ရဲ့တိုက်တွန်းနှိုးဆော်မှုကဘာလဲဆိုတော့ကဘာအရရက်ကဒီအာနာပိုင်းနေရဲ့အချင်းပြတ်ခြားစားမှုတွေကိုအရေးယူပေးဖို့ဆော်ဩတဲ့လုပ်ငန်းဖြစ်တယ်လုပ်ငန်းဖြစ်တော့အခုတည်းအထူးသဖြင့်ဆိုရုရှားအစိုးရပေါ့နော် ရုရှားအာဏာပိုင်တွေအစိုးရတွေကိုဆန်ရှင်ချဖို့သူတို့နိုင်ငံပေါင်း35နိုင်ငံမှာဒီ Magnitsky Act ပေါ့နော် Magnitsky Act ကိုသူကစော်ဩကြတယ်စော်ဩတဲ့အခါကျတော့ဒီဟာကိုကျမတို့မြန်မာနိုင်ငံကိုသူတို့ကြည့်တယ်လို့အဓိကမြင်တယ်ဘသူဘသူဆိုတာထက်မြန်မာနိုင်ငံအရေးကိုသူတို့အရန်ဟိုအာယုံစိုက်တယ်ဆိုတဲ့အနေအထားကိုအဓိကတွေ့ရတယ်တွေ့ရတဲ့အဲ့အတွက်ကြောင့်မလို့သူတို့မြန်မာနိုင်ငံတဲကမှသူကမြန်မာနိုင်ငံရဲ့တော်လှန်ရေးကိုလည်းကြည့်မယ်ဆိုရင်ဒါလူငယ်လူရွယ်တွေအမျိုးသမီးတွေပါဝင်မှုလည်းသူတို့ထင်ထင်ရှားရှားဖော်ပြခြင်းနဲ့အတွက်ကြောင့်လို့အမျိုးသမီးတော့လူငယ်ဆိုလဲကျမအများကြီးတော့ငယ်တော့မဟုတ်ဘူးဒီ35နှစ်အောက်ထဲကအမျိုးသမီးအနေနဲ့ဟိုတို့ကြည့်ရလို့မြင်တယ်အထက်မှာမှလူခွင့်ရေးကာကွယ်ဆောက်ရှောက်သူဆိုတော့အချင်းရင်ကျမတို့ကလူခွင့်ရေး Human Right Defender အနေနဲ့ရက်တီလာလဲ10စုနှစ်ကျော်လာခဲ့ပြီဆိုတော့အဲ့ပေါ်မှာအခြေခံပြီးတော့ဒါအတိမတ်ပြုတယ်လို့ကျမမြင်တယ်ပေါ့နော်အတိမတ်ပြုလို့တရားတစ်ခါတည်းမှာလဲမြမပြည်အရေးကိုတို့အတိမတ်ပြုခြင်းနဲ့အတွက်ကြောင့်မလို့ဒီလိုမျိုးစပြီးပထမဆုံးအချိန်မြမပြည်ကိုထဲ့သွင်းစဉ်းစားရလို့မြင်ပါတယ်ရှင့်
ဆိုအခုပြောသွားရဲမှာလည်းပါပါလားနိုင်ငံတကာအနေနဲ့မြမအရေးကိုသူတို့ရဲ့အာရုံစိုက်မှုတစုံတရာပြရတဲ့သဘောလေးဖြစ်တာပေါ့နော်ဆိုတော့အခုလိုမျိုးဒီနိုင်ငံတကာကနေပြီးတော့မှအခုလိုအသိမှတ်ပြုပြီးတော့ပေးအပ်တဲ့စုကိုရရှိတဲ့အခါမှာကိုလက်ရှိလုပ်နေတဲ့အလုပ်တွေအတွက်ကဘယ်လောက်ထိထောက်ပံ့ဖြစ်စေနိုင်မယ်လို့ထင်ပါလဲ
ကိုနိုင်ငံမှာအခုလိုမျိုးအနေထားတွေတကယ်ကိုဂျင်းတဲ့ချက်ထဲရောက်နေတဲ့နောက်လူခွင့်ရဲ့အထူးသဖြင့်အဆိုးရွားဆုံးသောချိုးဖောက်ခံနေရတဲ့အနေထားမှာကိုပတ်ဝန်းကျင်မှာရှိနေတဲ့နိုင်ငံအသီးသီးအထူးသဖြင့်နိုင်ငံတကာအတိုင်းအဝိုင်းကဒီအခြေအနေတွေကိုအတိမတ်ပြုပြီးလက်ခံပြီးကူညီထောက်ပံ့လာဖို့လိုအပ်တယ်ပေါ့နော်အဲ့လိုကူညီထောက်ပံ့ခြင်းအပြင်ကျမတို့ရဲ့ပြည်တွင်းထဲကခွန်အားတွေမယုတ်လျော့သွားဘဲနဲ့ပိုတိုးလာဖို့ပဲရှိတယ်ဒီလိုမျိုးအခုလိုမျိုးဒီလိုအတိမတ်ပြုတဲ့စုတွေပါတယ်ဒါမျိုးတွေစုပုံစံဆိုတာအတိမတ်ပြုမှုနောက်တနည်းပေါ့လေအခြားနည်းလမ်းတွေလည်းအများကြီးရှိပါတယ်အခုဆိုဒီအန်ယူဂျီအစိုးရကိုတွေ့ရတဲ့အစိုးရတွေရှိရဲ့เนาะကျွန်တော်တို့ပြည်သူမြန်မာပြည်သူတွေအတွက်ကိုပန်နယ်တွေမှာဖိတ်ပြီးတော့စပီကာတွေဖိတ်ပေးတာရှိတယ်ဒါတွေကလည်းအတိမတ်ပြုမှုပုံစံမျိုးစုံရှိကြတယ်စုကလည်းဒီဒီတိကတမျိုးပဲပေါ့ကျွန်မမြင်တယ်ပေါ့အဲ့တော့စုတစ်ခုအနေနဲ့သတ်မှတ်လိုက်တယ်ဆိုရင်တော့သူကဒီမြန်မာပြည်အရေးကိုဒီတယောက်ကတေချာပြောနေတယ်ဟောနေတယ်ဆိုတော့သူ့ဟာကိုနားထောင်ပေးပါဆိုတဲ့သဘောလည်းတက်ရောက်တယ်ဆိုတော့ကျမတို့အခုပြောနေတယ်တော်လန်ကြီးရဲ့ရည်မှန်းချက်တွေနောက်ဒီကိုယ့်ရဲ့မျှော်လင့်ချက်တွေပေါ့နော်တယောက်ချင်းစီတော့အဖွဲအစုအဖွဲလိုက်ကျမလုပ်နေရရဲ့ရှိတော့ဒီလုပ်ငန်းတွေပို့ပြီးတော့နိုင်ငံတကာမှာအလိုအတိမတ်ပြုမှုရှိလာလေလေဟိုပို့ပြီးတော့ဟို reach များရပေါ့နော်တက်ရောက်မှုများမယ်အကျယ်ပြန့်မှုရှိလာမယ်အဲရလိုက်တစ်ခုတော့ကျွန်မမျှော်လင့်တယ်နောက်တစ်ခုကတော့ဒီစုရဲ့အထင်ကြီးဖြစ်မှုနောက်တစ်ခုလို့ပြောမယ်ဆိုရင်ကျမတို့ဒီမြန်မာပြည်အတွက်ပေါ့နော်မြန်မာပြည်အတွက်မြန်မာပြည်ရဲ့ဒီနိုင်ငံသားရေးဆိုင်ရာကျမတို့ဒီနှိုးဆော်တိုက်တွန်းမှုတွေဘိုင်းမှာဆိုရင်လေဒီဆေးဥစုအဓိကနိုင်ငံရေးအားဖြင့်စစ်ရေးအားဖြင့်ထောက်ခံပေးထားတာရုရှားဖြစ်တယ်ဆိုတော့ရုရှားဒီတစိတပိုင်းအောင်မဟုတ်ဘူးတိုက်ရိုက်ကြည့်အောင်ကျမတို့ပါဝင်နေရယ်ဆိုတော့ဒီရုရှားနိုင်ငံမှာလည်းအခုကာလမှာယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ရုရှားပြည်သူတွေကသူ့အစိုးရကိုစန့်ကျင်နေရတယ်ရှိနေတယ်အရင်ကလည်းရှိခဲ့တယ်အဲ့ထဲမှာဒါနမူနာဆိုတော့ဒီဆာဂျီမက်ဂနစ်စကီပေါ့နော်ဆာဂျီမက်ဂနစ်စီရဲ့သူ့ရဲ့ဒီတက်ကြွလှုပ်ရှားမှုလူခွင့်ရေးကာကွယ်စောင့်ရှောက်မှုလုပ်ငန်းပေါ့ဒီလုပ်ငန်းကအခုဆိုရင်ကဘာအရရကပါအတိမတ်ပြုတဲ့အဖွဲ့အစည်းဖြစ်လာတဲ့အခါကျတော့ဒီအဖွဲ့အစည်းကမြန်မာပြည်ကိုအခုလိုမျိုးတွေးစီညီညွတ်မှုပြလိုက်ခြင်းပေါ့အခုလိုစုပေးပြီးတော့တွေးစီညီညွတ်မှုပြလိုက်ခြင်းဒီကျမတို့တော်လိုင်းအင်အားစုတွေအတွက်အားတစ်ခုဖြစ်ပါတယ်ကျမတို့ကိုယ်တိုင်ကလည်းဒီလိုမျိုးဒီဟိုဒီရုရှားနိုင်ငံမှာရှိနေတဲ့အရက်ဖက်အဖွဲ့အစည်းတွေကျမတို့နဲ့အတူသွေးစည်းညွတ်စွာရက်တည်နေကြတဲ့ရုရှားနိုင်ငံသားတွေနဲ့ကျမတို့အတူတူတွဲလို့ဖို့အလုပ်တွေတွဲလို့ဖို့လဲအာကျမတို့ဒါပို့ပြီးတော့အာဆရာထက်တန်လာတယ်ပေါ့နော်အဲ့လိုနိုင်ငံတွေကဒီသူတို့တွေကမြန်မာနိုင်ငံကိုလည်းစိတ်ဝင်စားနေကြတယ်တချိန်ထဲမှာကိုရီးယားလည်းဒီလိုမျိုးနိုင်ငံတကာသွေးစည်းညွတ်မှုအတွက်လဲလမ်းစာတစ်ခုဖြစ်တယ်လို့လည်းခံယူမိပါတယ်
လက်ရှိဒီစစ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေပေါ့နော်ဒီလှုပ်ရှားမှုတွေမှာဆိုလို့ရှိရင်လည်းအဲမတ်တန်စာရှုလက်ရီတို့လိုအမျိုးသမီးလူငယ်ရှေ့တန်းကနေပြီးတော့အများပြားပါဝင်နေတာကိုလည်းဒီအခုမက်ဂနစ်စကီခွဲလိုမျိုးပေါ့နော်ဒီလူခွင့်ယေစုပေးတဲ့အခွဲအပါဝင်နိုင်ငံတကာကလည်းဒါအသေးချာကိုသတိပြုမိမယ်လို့ထင်ပါတယ်ဆိုတော့ဒီလိုလူငယ်အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းအနားသူတို့ရဲ့အရေးပါမှုနိုင်ငံတကာအသိမှတ်ပြုတယ်လို့ပေါ့နော်ဆိုတော့ကျမတို့ဒီမြန်မာနိုင်ငံအတွက်ရောဒါတွေကအခုအချိန်မှာဘယ်လောက်ထိအရေးကြီးနေပါသလဲ
ဆိုတော့ကျမတို့နိုင်ငံရဲ့ဒီလူကြီးကိုကြည့်မယ်ဆိုရင်လည်းအမျိုးသမီးဒီလူကြီးရဲ့ထောက်ဝက်ကျော်ရှိပါတယ်ထောက်ဝက်ကျော်ရှိတဲ့လူကြီးရဲ့ပါဝင်မှုနဲ့သူတို့ရဲ့ဒီ sick con a vine now the don't lay my tail when bow mo jimmy so lay but do my ninja tolumia on near a soma can not a soma bowing nijar is ra than ninja tolumiao the chain emma lay tomorrow the new me look your in a new me ya by queenly now a queen ye de be tomorrow nanga ye she you sella black and gentle la get it the tone and salary she may be in the tone and salary ne bada yi saya lumu yi saya you are a tema so in new me they go pinet tar now the quetta sussan tadalu pinny and ne tario let maru lunge duga new the meat wega sabi top of your sula tabi a top of your sula kamale new the mahodo a taduri a to the pin the downing sheet downing you tada do a gonsong banga a new dari in it diga not on bulu the new media power mulu pioin the lambo ma twat piro san na pya atat phyat khan ya de akha ma ma new media power mulu pyo ni ya ma hoh paw no de kai song phyat che cha bi nai nge anagat ko twa bu twa de akha ma le blu myo mu ri ne twa ma le blu atai wai myo ho kwa u saung kwa phan di chin na le phaw thauk chin na le da ri ga le jaw new media ri ko myo da ri ko a long de pye ni power pi ro sin sa ya me anitha phit de paw no so aku so yin tamaru po pi lo myu thami pawin mu a chin da myin da phit la da lo nai ngai bai ma so yin le ya gain nong a phit tat la de bo da mae de ke ho phit tin phit thai de ya gain nong myu ro ma houn ni de u now thu ta phyin di media ri ma tamaru di long chong yi a phit akhet khe ri shi ja de kha cho myu thami atan pawin mu a totor li ko a ne mu po mya la de lo myin le u ma tamaru thauk pya de manners bo no myu da ri bya adika u saung ne panels di nya lai ma shi la de da ba mae အကြောင်း ပြ ချက် ဒီ လုံချုံ ရေး မရှိ လို့ လုံချုံ ရေး ကြောင့် မလို့ အမျိုး သမီး ရာ ညင်း လို့ ဒီလို ပုံစံ မျိုး စုံ နဲ့ ဟို ဒီ manners တွေ ကဆက် ပြီး ရှိ နေ ပေါ့ နော် အမျိုး သား တွေ ပဲ အဓိက ဟော ပြော ဟော ကြ ပြော ကြ တယ် နိုင်ငံ ကြီး ဆင် လေး နိုင်ငံ ကြီး ပွဲ တွေ ဒီလို ဟာ တွေ များ လာ နေ သည် ပြီး အမျိုး သမီး တွေ ဒီ အမြဲ တမ်း နောက် မှာ ပဲ ကြံ ခဲ့ နေ ဦး မယ် လို့ ညင် တယ် ဒါဆိုတော့ ဒီ လုံချုံ ရေး ကိစ္စ ပဲ ဘလို့ ပဲ ဟို အကြောင်း ပြ ချက် ပေး ပေး ပေါ့ နော် အမျိုး သမီး အတန် မ ပါ ဝါ ဘူး ဆို တာ ဒီ အမှန် တရား ဖြစ် တယ် ဆိုတော့ let's see how don't that mess on our time in a new me about who are she need to be made again again then you buy sign up about we move by tomorrow and then you say you are my phone
for you you will take me to a drop on us this is my eyes and my eyes
ဒါကတော့ Mac Computer တွေအပတ်စဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့ Indiana ပြည်နယ် Fort Wayne မြို့ကဆရာဝန်ရဲ့လက်ထောက်အဆင့်ရှိတဲ့ Nurse Practitioner ဆရာကျော်တဲဦးအကြောင်းတင်ဆက်ထားပါတယ်1999ခုနှစ်မှာအမေရိကန်နိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်ခဲ့သူဒေါက်တာကျော်တဲဦးဟာမိသားစုအရေးကိုငှက်ွက်ပြီးတော့ဆရာဝန်ဘွဲ့ကိုပြန်မယူတော့ပဲ Nurse Practitioner တခုအဖြစ်အနေနဲ့မြန်မာပြည်ကထောင်နဲ့ချီတဲ့ရွှေပြောင်းလုံသမားတွေရွှေပြောင်းလာသူတွေကိုစေကူတာပေးနေသူလည်းဖြစ်ပါတယ်ကိုအောင်ကတင်ပြထားပါတယ်
ကံပြောင်းစုကိုအကြောင်းမျိုးမျိုးနဲ့အခြေချရွှေ့ပြောင်းလာကြသူတွေရဲ့ဆရာကျော်တဲဦးလည်းအပါဝင်ပါအမေရိကကိုဘယ်လိုရောက်လာတယ်ဆိုတဲ့အကြောင်းကိုအခုလို့သူကပြောပါရယ
်ကျွန်တော်အမေရိကကို1999ခုနှစ်အကောင်လောက်မှာရောက်တာပေါ့နော်ပထမဆုံးစရောက်တော့တော့ကျွန်တော် Mid Michigan ပေါ့ Michigan State ကFlint ဆိုတဲ့မြို့လေးမှာပေါ့အဲဒီမှာပြီးတော့ကျွန်တော် 2004 ပေါ့နော် 2004အကောင်လုံးမှာကျွန်တော် Fort Wayne Indiana ကိုပြောင်းလာ
။ဟောဘာဖြစ်လို့ပြောင်းလာဖြစ်လ
ဲ။အဓိကတော့ဟိုကိုကဗမာပြည်သားဆိုတော့ဗမာပြည်ကအစားအစာတော့ဗမာစကားပြောရတာတော့ငတ်တာပေါ့။ဟိုမှာတော့ဗမာမိသားစုကမရှိဘူးလေ။မရှိတဲ့အခါကျတော့ကိုကဟိုဗမာစကားလည်းမပြောရဘူးပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဗမာ community မရှိတဲ့အခါကျတော့ဗမာဆိုင်နေရတယ်မရှိဘူး။ဗမာစာလည်းစားရခဲ့တယ်။အဲ့တော့ကျွန်တော်တို့ကခဏခဏနှစ်ပတ်တစ်ခါသုံးပတ်တစ်ခါပေါ့နော်။ဖို့ဝင်ဝင်လာပြီးတော့ဈေးဝယ်ရတယ်။အပေါင်းအသင်းတွေတကယ်ချင်းနေနဲ့စကားပြောပေါ့နော်။အတူတူ hang out လုပ်ပေါ့။အဲ့လိုမျိုးနေတာကြာဆိုဆို။နည်းနည်းနှစ်လေးကြာလာတဲ့ခါကျတော့မထူးပါဘူး။ဒီဘက်ပြောင်းလာပြီးနေတိုင်းမှာပဲဆိုပြီးတော့ဒီဘက်ကိုပြောင်းလာလိုက်တာ
။ဆေးပညာကိုဝါသနာပါသူဆရာကျော်တဲဦးဟာအမေရိကကိုရောက်တော့လဲဆေးပညာရက်နဲ့ပတ်သက်တဲ့အလုပ်ကိုသာလုပ်ခဲ့ပါတယ်။
ကျွန်တော်ငငယ်တည်းကဆေးပညာနဲ့ပတ်သက်ပြီးရောဝါသနာပါတယ်ပေါ့နော်ဆိုတော့အဲကြောင့်ကျွန်တော်ဟိုအပြင်မှာဆေးရက်ကတူတက်တယ်ဆေးရက်ကတူပြီးရောအလုပ်တင်ဆောင်အလုပ်နေတဲ့အချိန်မှာပဲ88ရွေးခင်းတဲ့ကြုံတော့ဟိုကျွန်တော်တော့ခုလာပေါ့နော်အမေရိကရောက်တော့လေ ကျွန်တော်စရောက်တဲ့အနေပြီးတော့ကျွန်တော်ဒီအာ emergency medical technician ပေါ့နော် training တက်ပြီးတော့မှကျွန်တော်ဒီအဲ first for responders ပေါ့နော် ambulance မှာအလုပ်လုပ်ခဲ့တယ် ambulance service မှာအလုပ်လုပ်တယ်ပေါ့နော်အဲ့ဒီကနေပြီးတော့အဲ့ဒီ nursing school တက်တယ် nursing school ကနေပြီးတော့ nurse practitioner school တက်ပြီးတော့မှဆက်လုပ်တာပေါ့အဓိကတော့ပြောရမယ်ဆိုရင်တော့ငွေလေးရဝါသနာပါလာဒီစေပညာထဲမှာဆိုရင်တော့စီးနေပတ်သက်တဲ့အလုပ်ဆိုရင်တော့ကျွန်တော်အကုန်လုံးဝါသနာပါတယ်လေအဲ့တော့အကုန်လုံးဝါသနာပါတဲ့အတွက်ကြောင့်ပဲအမျိုးဆုံးလုပ်ခဲ့တာပေါ့
ဆရာဝန်နဲ့ nurse practitioner ဆရာဝန်လက်ထောက်အဆင့်ကွဲပြားပုံကိုအခုလို့ရှင်းပြပါတယ
်ဒီ family practice ပေါ့နော်ဟိုစီးကမ်းမာလူနာကြည့်တဲ့အလုပ်ကတော့ဟိုဆရာဝန်နဲ့ nurse practitioner နဲ့ကသိပ်မကွာလောက်ဒါပေမဲ့ nurse practitioner ကကျတော့ဟို unlimited license ဆိုမဟုတ်ဘူး limited license ပေါ့ကန့်သက်ချက်ရှိတယ်ပေါ့နော်ကန့်သက်ချက်ရှိတယ်ဆိုတာကျွန်တော်တို့ရဲ့ charting ပေါ့ကျွန်တော်တို့ကြည့်ရဲ့လူနာရဲ့ကျွန်တော်တို့ document လုပ်ထားတာရဲ့900ခန့်လုံးပေါ့နော်ကိုကျွန်တော်တို့ရဲ့ patronage physician ဆိုတာရှိတယ်ကျွန်တော်တို့ကဆရာဝန်တရားနဲ့ဟိုတွဲထားရတယ်ပေါ့နော်ကျွန်တော်တို့နဲ့တွေ့လူကနေပြီးတော့ကျွန်တော်တို့လူများကြည့်ရလူရဲ့900ခန့်လုံးကိုသူကပြန်ပြီး review ပြန်လုပ်တယ်ပေါ့ပြန်ကြည့်တယ်ပေါ့နော်ပြန်ကြည့်ပြီးတော့ကျွန်တော်တို့ရဲ့ competency ပေါ့နော်ကျွန်တော်တို့ဘယ်လောက်ထိလုပ်နိုင်တယ်လဲမလုပ်နိုင်ဘူးလဲဆိုတော့သူကပြန်ပြီးတော့မှသုံးသပ်ရတာပေါ့နော်ဆိုတော့အဲ့ဒီတကူအဲ့ဒီဆရာဝန်နဲ့ကျွန်တော်တို့နေရာမိုင်90အတွင်းမှာရှိရမှာပေါ့ကျွန်တော်တို့ practice လုပ်တဲ့နေရာနဲ့အဲ့ဒီဆရာဝန်ရှိတဲ့နေရာနဲ့မိုင်90အတွင်းမှာရှိရမှာအဲ့ဒီဟာလွယ်လို့ရှိရင်စီကမ်းမှာလောက်တာတော့ကန့်သက်ချက်တော့သိမရှိလောက
်။တနေ့တာအတွက်စီကမ်းကိုရောက်လာတဲ့အခါမှာဘာတွေလောက်ရလဲဆိုတာကိုအခုလို့ပြောပြပါရယ်။စီကမ်းအတူထိုင်တခြားဆရာဝန်တွေနဲ့အတူလူနာတွေကိုကြည့်ရတယ်လို့ဆိုပါရယ
်။ကျွန်တော်ကပရမောက်ဆရာဆရာပြီဆိုလို့ရှိရင်တော့ကျွန်တော်တွေ့ဒီနေ့လူနာဘယ်နှယောက် schedule လောက်ထားလဲပေါ့နော်။ appointment လောက်ထားတယ်လေ။လူနာတွေကဘယ်လူနာတွေကဘာယောဂါရှိတယ်ဘယ်လူနာတွေနဲ့ပတ်သက်ပြီးတော့မှဘာအကြောင်းအရာတွေကိုကကြိုပြီးတော့သိထားရမယ်ဆိုတော့ဥစ္စာအရင်ကြည့်လိုက်တာပေါ့ဟိုကြည့်လိုက်ပြီးတဲ့အခါကျတော့မှလူနာရောက်တဲ့အခါကျတော့ရှင်လူနာစကြည့်တာပေါ့နော်အမ်ဒီမှာတော့ကျွန်တော်တို့စီကမ်းမှာတော့ provider ပေါ့နော်အခုလောလောဆယ်တော့3ယောက်ရှိတယ်ပေါ့နော်3ယောက်ရှိတယ်ဟိုဟာကျွန်တော်ကတော့ပမာဆိုရဲကျွန်တော်ပမာစကားပြောရတယ်ဆိုတော့ကျွန်တော်ရဲ့လူနာကတော့80ရာခိုင်နှုန်းလောက်ကဗမာပြည်သားပဲပေါ့နော်ဗမာပြည်သားရေကျန်တဲ့20ရာခိုင်နှုန်းလောက်ကတခြားနိုင်ငံသားတွေပေါ့စုစုပေါင်းကျွန်တော်စီမှာစီးကမ်းမှာလူနာ1000လောက်ရှိတယ်ဆိုတော့1000ရဲ့40ရာခိုင်နှုန်းလောက်ဆိုတော့ဟိုလောက်ပေါ့3000 4000လောက်ပဲရှိမှာဗမာဗမာလူနာဟုတ်ကဲ့
မိသားစုကိုငဲ့ပြီးတော့ငွေကုန်အချိန်ပူပေးရတဲ့ဆရာဝန်ဘွဲ့ကိုပြန်မယူတော့ပဲ nurse practitioner အဖြစ်သာရွေးချယ်ခဲ့တဲ့အကြောင်းကိုလည်းသူကအခုလိုပြောပါတယ
်ဟိုကျွန်တော်က nurse practitioner တက်တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်ရဲ့တွေ့ကြုံရပဲပြောမယ်ဆိုရင်တော့အလုပ်လုပ်နေနေတက်လို့ရတယ်ပေါ့နော်ကျွန်တော် RN ဖြစ်သွားပါတော့ register nurse ကနေပြီးတော့ဟို nurse practitioner တက်တဲ့အချိန်မှာကျွန်တော်အဲ့ဒီအလုပ်ကိုလည်းလုပ်နေတယ်ဝင်ငွေတစ်ခုလည်းရှိတယ်နောက်ပြီးမိသားစုကိုလည်းကိုကဟိုကြီးစုဆောင်ရှောက်လို့ရတယ်။နောက်ကျောင်းလဲတစ်ခါတက်လို့ရတယ်။နည်းနည်းတော့ဟိုကျောင်းလဲတက်တယ်လှုပ်လဲလှုပ်တယ်ဆိုရင်နည်းနည်းတော့ပို့ပြီးတော့မှတော့ဟိုပို့ပြီးတော့နည်းနည်းတော့ပြန်ပန်းတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဟိုအချိန်မျိုးလည်းမပြတ်ဘဲနဲ့လှုပ်လို့ရတယ်ပေါ့။နောက်တစ်ခုကအချိန်တူတယ်ပေါ့နော်။အချိန်ကကျွန်တော်တို့ကအခုက next petition ကကျွန်တော်3နှစ်တက်တယ်ပေါ့နော်။ဟို bachelor ပြီးသွားတဲ့အချိန်မှာပေါ့နော်။3နှစ်တက်တယ်ပြီးသွားလို့ရှိရင်ပြီးပေါ့နော်။ဟိုဆရာဝန်တက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကမလုပ်ရမလဲဆိုတော့ကျွန်တော် MCAT အရင်ဖြေရမှာဖြေပြီးတော့အောင်သွားတယ်ဆိုလို့ရှိရင်ကျွန်တော်နောက်ထပ်6နှစ်တက်ရမှာအဲ6နှစ်လုံးလုံးကကျွန်တော် full time တက်ရမှာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အလုပ်လုပ်ဖို့ဆိုတာအင်မတန်ခက်ခဲရှိတယ်မိသားစုကိုကျွန်တော်ကြီးစုနိုင်မှုမရှိဘူးပေါ့နော်နောက်ပြီးအဲ6နှစ်တက်ပြီးရဲ့အချိန်မှာလည်းကျွန်တော်အကျွေးရမြိုက်တယ
်ဘာသာစကားအခက်ခဲကြောင့် 4A မျိုးကမြမခြေချနေသူတော်တော်များများစေကမ်းမှာကြည့်ပေးရတဲ့အကြောင်းလဲသူကအခုလို့ပြောပါတယ
်ဟာဒီမှာတော့ဒီမှာဟိုလူငါတွေကအများစုလာကြတာကတော့ကိုဘာသာစကားနဲ့ပြောနိုင်လို့ပေါ့နော်ဘာသာစကားနဲ့ပြောနိုင်တခြားနေရာသွားလို့ရှိရင်တော့ဟိုဘာသာပြန်ရှားအောင်မယ်ပေါ့နော်နောက်ပြီးတော့ဘာသာပြန်ရှားအောင်မယ်ဆိုတော့ဟိုကိုကပြောရတဲ့နေရာမှာအခက်အခဲရှိတယ်လို့ကိုပြန်ပြီးတော့မှဆရာဝန်တွေဘာရဲ့ပြန်ရှင်းပြတဲ့အခါမှာလည်းကိုကနားလည်နိုင်မှုအခက်တယ်လေဒီစီကမ်းမှာကတော့ဘာသာစကား3-4မျိုးလောက်ပြောလို့ရတယ်အဲဆိုတော့ ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကရင်လို့ပြောတတ်တယ်ပေါ့နော်ဟိုပိုးကရင်စကားကရင်ပေါ့နော်ပြောတတ်တယ်နောက်ပြီးတော့တခြားဘာသာစကားတွေလည်းအကုန်လုံးမတတ်သိတဲ့အောင်တော့မှနည်းနည်းပါးပါးတော့ပြောတတ်တယ်ပေါ့နော်ပြောတတ်တယ်ဆိုတော့သူတို့ကအဲ့ဒီအတွက်ကြောင့်လည်းဟိုခြေကမ်းမှာပမာပြီးသားရည်ပြာများရလို့ထင်တာပဲ
သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးမှာတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပါမယ်။မြောက်ဝင်ရိုးစွန်းနိုင်ငံတွေမှာစောင်းဝင်ရင်သိရတဲ့အယောင်ပြောင်းပြီးကြွေကြရတဲ့အကြောင်းရဲ့နောက်ွယ်ကသိပ္ပံအချက်လက်တွေကိုဓာတုပေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဆက်သွယ်ပြီးဒေါခင်မျိုးသက်ကပြောပြထားပါတယ်။
ရည်ရည်ကုံဆုံးပြီးဆောင်းဝရသည့်အရောက်မှာတည့်ရတွေဟာအယောင်ပြောင်းကုန်ပြီးတဖြည်းဖြည်းကျွေကြလိမ့်ရှိပါတယ်။ဒါကြောင့်အခုလိုအရွက်တွေကျွေရတာပါလေ။ဒါဟာရာသီဥတုကိုမီးပြီးဘယ်လိုရှင်သန်ရလဲဆိုတော့ကိုအပင်တွေကတည်တာကြောင့်လို့ဓာတုပညာရှင်ဒေါက်တာခင်မောင်က
ဆောင်းဝရကရာသီဥတုကအေးလာပြီးနေမှာရှိတဲ့နေအောင်ခြေကတဖြည်းဖြည်းညွန့်နေပါသူတို့ကနေတာတူရတယ်ငါသာရှိတာတဖြည်းဖြည်းဖြစ်သွားတာကျွန်တော်တို့သတိမထားမိပေမဲ့အပင်တွေကအဲ့ဒီနဲ့ချက်ကိုသတိထားမိတယ်ပထမအချက်ကတော့အေးလာတယ်ဒုတိယအချက်ကအလင်းအောင်နဲ့နေတာတူလာတယ်ဒီခါမှာသိရတဲ့အတွက်တပင်တွေကသူတို့အကျိုးပြုတ်တဲ့ပစ္စည်းအနေနဲ့ငကူမူလကရှိရသားနဲ့နောက်ပိုင်းမှာအဲ့ဒီသိရတဲ့ကသူတို့ကိုဒုက္ခပေးနိုင်တယ်ဆိုရဲအသိတပင်တွေကဝင်လာပါတပင်းတွေကသူတို့မှာရှိတဲ့သိရွက်တွေကနေအစာချက်ပါပဲ။ဒေရဲမှာရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့ရေငွေ့နောက်တော့သိရွက်ကဆုပ်ယူတဲ့ရေအဲ့နှစ်ခုပေါင်းစပ်ဖို့နေအောင်ကနေတော့ဖိုတိုစင်သစ်စ်ခေါ်တဲ့အစာချက်ခြင်းပြုလုပ်ကြပါလေ။ဒါလိုပြုလုပ်တဲ့အတွက်တပင်းဟာတခြားဓာတ်အဲ့တဆင့်ပေါ်လေးဖိုင်ဘာဓာတ်တွေရောက်တော့အပင်ဟာကြီးထွားလာပါလေ။သိရွက်တွေကအချိန်နဲ့အမျှအဲ့ဒီအလုပ်ကိုလုပ်တယ်အဲ့ဒီအလုပ်လုပ်တဲ့သိရတီမှာအထက်အပါဝင်တာအစင်းရောင်ပစ္စည်းတွေပါအဲ့ဒီအစင်းရောင်ဓာတ်ပစ္စည်းတွေကို chlorophyll လို့ခေါ်ပါတယ်ကျွန်တော်စောစောကပြောတယ်လို့ပေါ့နေရောင်နေရတဲ့အေးလာတာဆိုရင်တော့အပင်တွေကအရွက်တွေကိုသူ့ရဲ့ nutrients အစာတွေရေတွေမပို့တော့ဘူးမပို့တော့ဆက်ပြီးတော့ chlorophyll တွေတဖြည်းဖြည်းပစ္စည်းလာတယ်အစင်းရောင်ဆက်ပြီးတော့ပစ္စည်းလာပါအဲ့ဒီအစင်းရောင်ဓာတ်ပစ္စည်းတွေကတဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပြရမယ့်အခြေအနေရောက်သွားပါလေ
။အပင်တွေဟာအစင်းရောင်ကနေအဝါကနေဝါရွှေရောင်အညိုရောင်နဲ့အနီရောင်တွေအဖြစ်ဘာကြောင့်ပြောင်းသွားတာပါလဲ။ဒီတည့်ရက်တွေကအယောင်ပြောင်းတာနဲ့ပတ်သက်ပြီးတော့ဓာတုပြောင်းလဲမှုတွေကဘာတွေပါလဲ
။ဒီပင်ကတည့်ရက်တွေအယောင်ပြောင်းလဲကြီးရယ်ဆိုတဲ့ဟာတွေကိုဆောင်းဥကာလမှာတွေ့ရပါလေ။အမှန်အစတဲ့ autumn leaf တွေဖြစ်လာတာကိုလည်းကျွန်တော်တို့ကသဘောကျကြတယ်။အဲ့တော့ဒါတွေကိုဘယ်လိုဖြစ်လဲဆိုတဲ့ဟာကိုအများအားမေးဖို့နေကျွန်တော်တို့မေးကြပါလေ။ဒါလို့ပြီးကဘယ်လိုပြောင်းလဲခြင်းဘာတွေဖြစ်လဲဆိုတဲ့ဟာကိုပြောတဲ့အခါမှာပင်ထဲမှာ chlorophyll တစ်မျိုးလည်းမဟုတ်ပါဘူး။ရှင်တဲ့ပစ္စည်းတွေအများကြီးရှိတယ်။အဲ့ဒီပစ္စည်းတွေကတော့ beta carotene လို့ခေါ်တဲ့မိုလာဥနီတို့လင်မောသီးတို့သင်္ဘောသီးတို့မှာရှိတဲ့ပစ္စည်းတွေပေါ့။အဲ့ဒီပစ္စည်းကို xanthophyll လို့ခေါ်ပါလေ။အဆင်းတို့ဖီးကကလိုဖီးရဲ့အောက်ခြေမှာရှိတယ်။ကျွန်တော်တို့ကလိုဖီးအဆင်းရောင်ကိုမြင်နေရတယ်။သာမန်အဖြစ်ပင်လယ်မှာကျွန်တော်တို့ကလိုဖီးကိုမြင်နေရတော့အစ်ပင်ကစိမ့်နေတယ်။ဒါပေမဲ့ကလိုဖီးလည်းပြတ်သွားရောနောက်ထပ်ပါမြင်လဲဆိုရင်ဘီတာကာရိုတင်းကိုခေါ်တဲ့ဆန်တိုဖီးဒီအရောင်ကိုပေါ်လာပါလေ။အဲ့ဒီဆန်တိုဖီးကအဝါရောင်ဝါရွှေရောင်ရှိပါလေ။အဲ့ဒီဝါရှိအောင်ရှိတာတော့ဒီကောင်တွေကအပင်ပေါ်မှာဆက်ဆက်ပပလေးရှိနေတာကိုကျွန်တော်တို့မြင်နေရတယ်ဒီချိန်မှာအရွက်တွေကျွေတော့မှာပေါ့အဲ့ဒီကျွေကနေကျတဲ့ခါမှာအဲ့ဒီမှာအပင်မှာရှိတဲ့အရွက်မှာရှိတဲ့စကြာဓာတ်ကိုအပင်ကတခါဆက်ပြီးတော့အနီရောင်ပြောင်းလိုက်ပါတယ်အဲ့ဒီအနီရောင်ကိုအန်သိုဆိုင်နင်လို့ခေါ်ပါတယ်အန်သိုဆိုင်နင်တွေကတကယ်တော့ပိုးသတ်ဆေးတွေပါတဲ့အပင်ကိုကာကွယ်ပေးတဲ့ဟာတွေဖြစ်တယ်အဲ့ဒီချွေရတဲ့အခါမှာအပင်မှာဒဏ်ရာလေးတွေကျန်ခဲ့တယ်။အဲ့ဒီဒဏ်ရာကိုအခြားပူမွှားဘက်တီးရီးယားတွေဝင်ရောက်စားတော့ရင်အပင်ဒုက္ခရောက်မှာဆိုလို့အပင်တွေကအန်သိုဆိုင်နင်လို့ခေါ်တဲ့အနီရောင်ဒရပ်ပေါင်းတွေကိုအရွက်တွေစထုတ်လို့တယ်။ ရွက်ဒီမှာစားထုတ်လိုက်တော့အယိုးတွေရွက်ဒီဟာအနီရောင်ကိုစပြောင်းသွားအဝါရောင်နဲ့အနီရောင်ပေါင်းလိုက်တဲ့အခါမှာဝါရွှေလေးဖြစ်လာတော့အမှန်တန်စပါတဲ့သိရွက်ဒီရှိတယ်အနီရောင်များလာလေအပင်ကငါအရွက်ဒီတော့ကျွေတော့မယ်ဆိုလားမြင်နေရပါတယ
်အပင်တွေကိုအရွက်ပေါ်မူတည်ပြီးခွင်နှစ်မျိုးတွေ့ရပါတယ် deciduous လို့ခေါ်တဲ့အရွက်တွေအယောင်ပြောင်းပြီးကျွေကြနေရှိတဲ့ရွက်ပြန့်နဲ့တစ်နှစ်ပတ်လုံးအရွက်တွေကိုမြင်နေရတဲ့အမြင်ဆိုင် evergreen ပဲဖြစ်ပါတယ်မြန်မာပြည်မှာတော့ rainforest လို့ခေါ်တဲ့မိုးသစ်တော်တွေရှိပြီးတချို့အပင်တွေကဆောင်းထဲမှာအရွက်ကျွေးသလိုတချို့က၆သိပ်ပူပြင်းတဲ့နှွေမှာအရွက်ကျွေးတွေရှိပါတယ်နောက်မိုးရွာတာနဲ့အရွက်တွေအကုန်လုံးပြန်ထွက်လာတာပါ
ဘာမှမိမှာကြတော့ဘာမှဒီက rainforest တွေရှိတော့ဗောလေတစ်ပင်တွေမှာတည့်ရတဲ့ကျွေတဲ့ဟာကိုမတွေ့တာလည်းရှိတယ် rainforest ဆိုရင်ကျွန်တော်တို့ကအမြဲစိမ်းလမ်းနဲ့တစ်တော်လို့ခေါ်တယ်။မတည့်ရတဲ့အတွင်းထဲမှာကျွေသွားတာကိုကျွန်တော်တို့မသိဘူး။ဘာမှမိမှာရှိတဲ့ဥမာချုံးမင်ဆိုတော့ချုံးပြီးတော့ကြအရန်ကြီးတယ်လေ။အဲ့တော့လွန်ရောက်ပြီဆိုရင် तू ကအဖူတန်းကိုမခံနိုင်တော့ဘူး။ဘာလို့လဲဆိုရင် तू ကရေကိုဆုပ်လာတဲ့အခါမှာအဲ့ဒီအရွက်ကြီးတွေကအငွေ့တွေကိုဒီလိုဖြန့်အထူးသဖြင့်ရင်ွေပေါ့အဲ့ရင်ွေအများကြီးကိုသူဖြန့်လို့ဆိုရင်သူအရွက်ကဒုက္ခရောက်လို့ဘလို့မှမဖြစ်နိုင်တော့သူရေတွေမပေးတော့ဘူးပေါ့ရေမပေးတော့ဒီအရွက်ကဝါလာတယ်နေလာတယ်ဒီကျုံးပင်ကတော့အမှန်ထူးကြပါလေຫນွေဘက်မှာသူအရွက်ချီသွားပြီးတော့မိုးဘက်မှာပြန်ပြီးတော့အရွက်ပြန်တော့ပေါ်လာပါတယ်အကြီးတွေကိုကြည့်တယ်ဦးကစန်တိုဖီးတို့ကတော့အပြင်ကိုသူကအန်တိုဆိုင်နေကလည်းတခါလေးရှိနေလားလို့လားကျွန်တော်ထင်ရတယ်အားကြောင့်လို့ဆိုရင်အဲ့ဒီကျိုးရွက်တွေကိုခူးတော့လက်မဖို့ခြေလိုက်ရင်ညီရဲ့ကတွေးအောင်လို့မျိုးဖြစ်လာတာကိုတွေးရတယ်မယ်အဲ့တော့အထဲမှာသူ့ပါတာစေကြပေါ့ရှိပါတယ်အများကြီးပါတယ်ဒီစချအယောင်တွေအများကြီးပါတာကိုသိသိရှိရာတွေးရတယ်မယ်အတန်လေးဖြစ်တဲ့ maple cheese ကအရွက်တွေတော့ကျွန်တော်ချွေကြည့်တော့အနီရောင်တွေပါတယ်အစိမ်းဘဝမှာချွေကြည့်တော့အနီရောင်ကိုအရှာတွေ့ဖို့အမှန်ခက်ခဲပါတယ်ဒီသဘောကသိရတဲ့သဘောတွေကအမှန်ထူးဆန်းပါပဲ။တစ်ပြင်ကလည်းကျွန်တော်တို့လူတွေလိုပါပဲလမ်းနေမလျှောက်နိုင်ပေမဲ့မသွားလာနိုင်ပေမဲ့သဘောကိုအချိုးပြုတ်တော့သူ့အတွက်လည်းသူနားလေတဲ့အုံနှောက်ရှိတဲ့သဘောမျိုးနဲ့နေနေတဲ့ကဘာကြီးကိုအချိုးပြုတ်တဲ့ပစ္စည်းတွေပဲလို့ကျွန်တော်ယူဆပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်။
ဒါကတော့ဒေါက်ကင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုတော့သတင်းချင်းကျုပ်တွေကိုဒေါက်ကင်မျိုးသက်ကပဲပြောပြအောင်ပါပ
ါယူကရိန်းအရက်ဖက်အခြေခံအဆောက်အုံတွေကိုရုရှားကမစ္စိုင်းတုံးနဲ့တိုက်ခိုက်မှုတွေလက်ကနေပြီးတော့ယူကရိန်းပြည်သူတွေဟာဆိုးရတဲ့ဆောင်းရာသီကိုရေမီဆန့်နှက်ရိတ်ခါနဲ့အပူဓာတ်မရဘဲနဲ့ဖြတ်တန်းနေရတာကြောင့်ဥရောပခေါင်းဆောင်တွေကယူကရိန်းအတွက်အကူအညီတွေတိုးပေးမယ်လို့ NATO အကြီးအကဲ Jens Stoltenberg ကတောက်ကြနေမှာပြောပါတယ်။ဒါပြင် NATO ဟာယူကရိန်းဘက်ကနေဆက်လက်ရပ်တည်သွားမှာဖြစ်ပြီးဆေးအကူအညီတွေကိုပါပေးနေပါတယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့ကလေး main ကလေးငယ်တွေကိုခွဲခြားဖိနှိပ်မှုဟာလူသားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှု crime against humanity မြောက်နိုင်တဲ့အတွက်နိုင်ငံတကာဥပဒေအရစုံစမ်းစစ်ဆေးတရားစွဲဆိုတင်တယ်လို့ကုလသမဂ္ဂပြောပါတယ်။ကျောက်သမရရှိချင်းပင်နဲ့ကျူဘာသမရတို့ပထမဆုံးချိန်ဖြစ်တဲ့ဘေကျင်းမှာတွေ့ဆုံပြီးနှစ်နိုင်ငံအပြန်အလှန်အထောက်အကူပေးမယ်လို့ကတိပြုခဲ့ကြပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားပွဲ6ရက်မြောက်တောက်ကြံနေပွဲမှာတော့အင်ရှင်ကာတာကသူ့ရဲ့ဒုတိယပွဲစဉ်ဖြစ်တဲ့စင်နီဂေါနဲ့ပွဲမှာ3ဂိုးတကူနဲ့ရှုံးနိမ့်သွားတဲ့အတွက်ဆက်လက်ရှင်ပြန်ခွင့်မရတော့ပါဘူး။အီရန်သင်းကတော့ဝေးလ်စ်အသင်းကို2ဂိုးဂိုးမရှိနဲ့နိုင်ပါတယ်။တောက်ကြနေမှာပဲအမေရိကန်နဲ့အင်္ဂလန်တို့အကျိတ်နဲ့ကစားပေမဲ့တစ်ဖက်မှာဂိုးမသွင်းနိုင်ပဲဂိုးမရှိသေးဖြစ်ခဲ့ရပါတယ
်။သတင်းချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အသံထွင်အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုခင်မောင်စွန်းမြင့်ဖြစ်ပါတယ်။အသံဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဇူပဲအတာရက်တို့ဖြစ်ပါတယ်။VOA ရဲ့စနေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်သောတာရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေရဲ့ဝေးကွာကြပါစေကျွန်တော်ကအစီအစဉ်မှုဖြစ်သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.